Minkälainen jäsenmaatto taas on
se? America in Burmese.
မင်္ဂလာညချမ်းပါရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ23ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဒိုင်းတိုမီတာ25 30နဲ့50နဲ့လိုင်းလမ်းမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ။
ကျွန်မသင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကိုရနိုင်နဲ့အတူကြီးညာပါမယ်။Sorry တဲ့တောင်ဂျမဲကာရှိုဂီကိုတပ်ဖြတ်ဖို့ကြိုတင်ကြံရွယ်ခဲ့ကြတာလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်တာဝန်ရှိသူ၅ဦးကိုဩစတြေးလျကပြစ်ဒဏ်ခတ်ပိတ်ဆို့အရေးယူပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ကောင်းပါပါရှင်ရှီခိုင်ပြည်နယ်အတွင်းကလူခွင့်ရချုပ်ဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့ဆိုပြီးမြန်မာစစ်တပ်အရာရှိ၅ယောက်ကိုဩစတြေးလျအစိုးရကဗန်နာရင်းနဲ့ခေးတော်လာခွင့်ဆိုင်ရာတန်းခတ်လိုက်တဲ့တဲ့င်းမှာကြားဖို့ရှိတာကတော့
တခြားကြောင့်စစ်တပ်တဲ့ပိုင်းကိုကိုပြောဆိုရင်
မြန်မာနိုင်ငံရဲ့လေလာအခက်ခတ်သူဦးမင်းခင်ပြောတော်တော့ပါအပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်မြန်မာကိုပေးထားတဲ့ကုန်သွယ်ဆိုင်ရာထူခွင့်ရေးတွေကို EU ကမယုတ်သိမ်းဖို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတက်မကများအဖွဲ့ချုပ်ကတောင်းဆိုလိုက်တဲ့တဲ့င်းမြဝကျုံးမို့ကိုဖျက်ဆီးထားတဲ့မုံတိုင်းကြောင့်အပြည့်စီဆုံးရှုံးမှုတွေဖြစ်ခဲ့ရတဲ့တဲ့င်းအပြင်ထိုင်းဘက်ငွေ3,000ဖို့မှုရဲ့စီဝါတွေကိုထိုင်းမြန်မာနယ်စပ်မှာဖမ်းမိတဲ့တဲ့င်းတွေကိုကြားမှာပါဒုတိယပိုင်းနောက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်လေလံဆွေးနွေးကန်ကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့င်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်ကပြောပြပေးကြပါအောင်ရှင
်အမေရိကန်ချင်းဆိုင် sorry သတင်းထောက်ဂျမဲကာရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွှန်ကြားစေခိုင်းသူအပါအဝင်တာဝန်ရှိသူအလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတ recep ထေရအာရဝန်ကဒီကနေ့ပြောဆိုလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့က sorry ကောင်စစ်ဝန်ယုံကိုကာရှိုဂီမတော်ခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရဝန်ကဒီကနေ့လွှတ်တော်မှာပြောဆိုတာဖြစ်ပါတယ်ကောင်စစ်ဝေယုံမှာကာရှိုဂီကိုတွေ့ဖို့အတွက်အစ္စတန်ဘူးမြို့ကိုလေရင်နဲ့အဖွဲ့တွေရောက်ရှိလာတဲ့အကြောင်းနောက်ကောင်စစ်ဝေယုံကထောက်လန်းဆောင်ကြည့်စနစ်ထဲကအချက်လက်တွေသိမ်းဆည်းတဲ့ hard drive ကိုလည်းဖယ်ရှားပစ်ခဲ့တဲ့အကြောင်းတူရကီသမ္မတကပြောပါတယ်ကာရှိုဂီနဲ့လက်ထက်မဲ့သူ HTC Singis ကကောင်စစ်ဝေယုံအပြင်မှာနိုင်နဲ့ချီစောင့်ဆိုင်းနေခဲ့ပြီးနောက်မှာတူရကီအာဏာပိုင်တွေကိုဆက်သွယ်ပြီးကာရှိုဂီကိုဖမ်းဆီးထားပြီးအန်ဒီရှိနေပြီလို့ပြောဆိုခဲ့တဲ့အကြောင်းလဲတူရကီသမ္မတကလွှတ်တော်မှာပြောပါတယ်။ကောင်စစ်ဝင်ရုံးမှာကတန်တမာရေးအရာကင်းလွတ်ခွင့်ရှိနေတာကြောင့်စုံစမ်းစစ်ဆေးမှုတွေနှောက်နှေးခဲ့ရတယ်လို့လဲသမ္မတကပြောပါတယ်။ဒါပေမဲ့လဲကာရှိုဂီကကောင်စစ်ဝင်ရုံးကနေထွက်မသွားဘူးဆိုတာကိုတော့ရဲတပ်ဖွဲ့ဘက်ကအသေးချာသိရှိထားတဲ့အကြောင်းကာရှိုဂီကောင်စစ်ဝင်ရုံးကနေထွက်သွားပြီလို့ဆော်ဒီအာရေဗျဘက်ကပထမဆုံးပြောဆိုခဲ့တာပါ။တူရကီရဲတပ်ဖွဲ့ကရောထောက်လန်းရေးဌာနတွေကိုပါစုံစမ်းစစ်ဆေးမှုကိုအပြည့်အဝဆောင်ရွက်ဖို့ဘယ်သူ့ကိုမှမှားယွင်းမဆွတ်ဆဲမိစေဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းမှာတာဝန်ခံရမှုကိုအပြည့်အဝဆောင်ရွက်ဖို့ညွှန်ကြားခဲ့တဲ့အကြောင်းလဲတူရကီသမ္မတကပြောပါတယ်။ Saudi Arabia ဘက်ကလူသတ်မှုကိုဝန်ခံလိုက်တာကတော့အရေးပါတဲ့ခြေလှမ်းတစ်ချက်ဖြစ်ကြောင်းဒါပေမဲ့တာဝန်ရှိသူဘယ်သူပဲဖြစ်ပါစေနိုင်ငံခေါင်းဆောင်တွေကအရေးယူဖို့မျှော်လင့်တဲ့အကြောင်းလဲသမ္မတအာဒူဝန်ကပြောဆိုသွားပါတယ်။ဒီကနေ့မှပဲအသက်ခံရတဲ့ sorry သတင်းတော်ဂျမဲကာရှိုဂီနဲ့မိသားစုဝင်နေတဲ့ sorry ဘီယင်ဆယ်မန်အင်ရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်တို့တွေ့ဆုံခဲ့ကြတယ်လို့လည်းနိုင်ငံပိုင်မီဒီယာကသတင်းထုတ်ပါတယ်ကာရှိုဂီရဲ့သားဖြစ်သူဆာလာနောက်ညီအကိုတော်ဆက်သူဆာဟဲလ်တို့ကို sorry နန်းတော်မှာတွေ့ဆုံခဲ့တာလို့လည်း sorry နိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်ရှင
်တူရကီနိုင်ငံ sorry ကောင်စစ်ဝင်ရုံးမှာ sorry အရေးပြအစိုးရကိုဝေဖန်သူသတင်းတော်ဂျမောကာရှိုဂီထိတ်လန့်တုံ့လုပ်ဖွယ်တပ်ဖြတ်ခံပြီးတဲ့နောက်သတင်းတော့သုံးပါတီတီအကြာဒီကနေ့အင်္ဂါနေ့မှာတော့ Saudi Arabia ယင်းနီးမြုံနယ်မှုညီလာခံကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပါပြီ။ Khashoggi တည်ဆောင်းအမှုနဲ့ Saudi Arabia ဘက်ကဘာတွေဖြစ်ခဲ့သလဲဆိုတာကိုအမျိုးမျိုးပြောင်းပြီးရှင်းလင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့ထင်ရှားတဲ့စီးပွားရေးကောင်းဆောင်တွေအစိုးရတာဝန်ရှိသူတွေအများအပြားကတော့ Saudi Arabia နိုင်ငံ Riyadh မြို့တော်မှာကျင်းပတဲ့အနာဂတ်ယင်းနီးမြုံနယ်မှုညီလာခံကိုမတက်ခဲ့ကြပါဘူး။ American မန္တလေးဝန်ကြီး Steven Mnuchin နိုင်ငံငွေကြေးရမငွေဖွဲ့ IMF အကြီးအကဲ Christine Lagarde နောက် JP Morgan Chase တို့လိုလုပ်ငန်းကြီးတွေကအကြီးအကဲတွေလည်းညီလာခံကိုမတက်ကြပါဘူး။ယင်းနဲ့ထုတ်လုပ်တဲ့ Saudi Arabia နိုင်ငံရဲ့စီးပွားရေးပြည်ပြောင်းလဲမှုကိုအထောက်အကူဖြစ်စေရေးနိုင်ငံသားယင်းနှိမ့်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အင်ရှိဇန်မင်းသား Mohammed bin Salman ကဒီညီလာခံတွေကိုကျင်းစီစဉ်တာပါ။ဒါပေမဲ့ဒီနှစ်ညီလာခံကတော့နိုင်ငံကရဲ့တုံ့ပြန်မှုတွေကြောင့်အောင်မြင်စီကားခဲ့တဲ့အရင်နှစ်ညီလာခံနဲ့ရှင်ရင်သိပ်ကိုကွဲလွဲခဲ့ပါတယ်။ထင်ရှားတဲ့ Saudi စီးပွားရေးလုပ်ငန်းရှင်မျိုးသမီး Lubna Olayan ကတော့ ခါရှိုဂီတပ်ဖြတ်ခံမှုကသူတို့ရဲ့ယဉ်ကျေးမှုနဲ့ဖိလာဆန့်ကျင်ဖြစ်နေတယ်လို့ဒီကနေ့ညီလာခံအဖွဲ့မှပြောဆိုပြီးတော့နိုင်ငံကိုကာကွယ်သွားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့ရွှေပြောင်းအခြေချသူတွေဟာနိုင်ငံကိုကျူးလွန်တိုက်ခိုက်တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရွှေပြောင်းအခြေချဖို့ကြိုးစားသူတွေထဲမှာအလွန်စိုးဝါးတဲ့သူတချို့ပါတယ်လို့ Texas ပြည်နယ် Houston မြို့မှာလှုပ်တဲ့လူမှုစုဝေးပွဲအတွင်းသမ္မတထရန့်ကထပ်ခါတလဲလဲပြောဆိုသွားတာပါသမ္မတထရန့်ကသူ့အနေနဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott နဲ့ဒီလူတွေအကြောင်းကိုပြောခဲ့ပြီးTexas ပြည်နယ်အနေနဲ့အဲ့ဒီလူတွေတိုင်းပြည်တဲ့ဝင်လို့မရအောင်ကာကွယ်တဲ့အနေနဲ့နောက်ထပ်တိုင်းတစ်မျိုးကိုတိစောက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒီမတိုင်ခင်အစောပိုင်းတုန်းကတော့အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကတိုက်အလဲပိုင်းနိုင်ငံ၃နိုင်ငံအနေနဲ့ရွှေပြောင်းခြေချသူတွေကိုသူတို့နိုင်ငံတွေကနေထွက်ပြီးအမေရိကန်နိုင်ငံတွေကိုတရားမဝင်ဝင်ရောက်မလာနိုင်အောင်မလုပ်နိုင်တဲ့အတွက်အဲ့ဒီနိုင်ငံတွေကိုပေးနေတဲ့နိုင်ငံခြားအကူအညီတွေကိုတိတိတာတာရှော့ချတာတွေဖြတ်တောက်တာတွေကိုစပြီးတော့လှုပ်ဆောင်မယ်လို့ပြောကြားလိုက်ပါတယ်။အမေရိကနိုင်ငံတွေကရွှေပြောက်အခြေချသူထောင်ပေါင်းများစွာဟာနိုင်ငံတွင်းမှာသီးမခံနိုင်လောက်တဲ့အကြမ်းဖက်မှုတွေနဲ့ဆင်းရဲမွဲတေမှုတွေကနေလွတ်မြောက်နိုင်ဖို့အခုလိုထွက်လာကြတာဖြစ်တယ်လို့လည်းပြောဆိုကြပါတယ်ရှင်
။တရားစင်လေးရှိတဲ့ဟာရီကိန်းမုန်တိုင်းဝယ်လာကဒီကနေ့အင်္ဂါနေ့နေကင်းပိုင်းလောက်မှာမက္ကဆီကိုနိုင်ငံရဲ့ပစိဖိတ်ကမ်းရိုးကိုဝင်ရောက်လာမယ်လို့အမေရိကန်မိုးစလပညာရှင်တွေကပြောလိုက်ပါတယ်။ဟာရီကိန်းမုန်တိုင်းဝယ်လာကလေတိုက်နှုန်းတနေကို260ကီလိုမီတာနှုန်းရှိနေတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်စင်တာကပြောပါတယ်။ဝယ်လာဟာရီကိန်းမုန်တိုင်းဝင်ရောက်လာနေချိန်မှာပဲမနစ်တလနဲ့ညမှာတော့ဈေးဆိုင်ပိုင်းရှင်တွေကဆိုင်းရဲတကားတွေပင်းပေါက်တွေကိုတစ်သားတွေနဲ့ကာယံနေကြသလိုအများပြားကတော့ရေဝယ်ပြီးတော့ထိုးလောင်နေကြပါတယ်။မုန်တိုင်းဝင်မဲ့ဒေသကနေရှောင်ကြသူတွေလည်းတကပံမြို့ကခီးတဲ့တင်ကားတွေနဲ့ထွက်ခွာနေကြပါတယ်ဟာရီကိန်းမုန်တိုင်းကဒေသတွင်းကခန်းခြေသစ်တွေအနီးကိုဝင်ရောက်တိုက်ခတ်မယ်လို့မျှော်လင့်ထားကြပါတယ်မုန်တိုင်းကြောင့်စင်နာလိုဝါနာရာယစ်ဂျယ်လစ်ကွန်ပြည်နယ်တွေမှာမိုးရေချိန်15စင်တီမီတာကနေ45စင်တီမီတာထိရောက်ရှိနိုင်ပြီးတော့တောင်ပေါ်ဒေသတွေမှာတော့မြေပြိုရာတွေဖြစ်နိုင်တယ်လို့မိုးစလပညာရှင်တွေကသတိပေးထားပါတယ်ဝယ်လမုန်တိုင်းကြောင့်လိုင်းချီပြီးအနယ်ရှိတဲ့မုန်တိုင်းဒီရေတက်လာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရိုဟင်ညာမွတ်စလင်တွေအပေါ်ကြမ်းကြုတ်ရက်စက်တဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွဆွဲချက်နဲ့မြန်မာစစ်တပ်ထိတ်တန့်ရာရှိခြင်း၅ဦးကိုဩစတြေးလျကဒီကနေ့မှခီးသွွာလာခွင့်နဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပါတယ်။တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရာရှိ၅ဦးကိုပြစ်မှတ်ထားဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုနဲ့ခီးသွွာလာခွင့်တမ်းမြှင့်မှုတွေကိုချမှတ်တဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီးစပိုင်ကကြေညာချက်ထုတ်ပြောဆိုထားပါတယ်။ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်ဆိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်နောက်ဗိုလ်ချုပ်ခင်မောင်ဆိုးတို့ကိုတန်းခတ်ပိတ်ဆို့မှုချမှတ်ကြောင်းထုတ်ပြန်ထားတာပါ။ပြည်ထောင်ခတ်ခံရတဲ့ပုဂ္ဂိုလ်တွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆွေးနွေးမှုလုပ်တဲ့ကုမ္ပဏီတွေကိုဒေါ်လာ1,200,000ဒဏ်ကြေးပေးဆောင်ရမှာဖြစ်တယ်လို့လူပုဂ္ဂိုလ်တွေအနေနဲ့တော့ထောင်နဲ့ဆင်းနစ်ကြက်ခံရမယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်တဲကလူပေါင်းသိန်းနဲ့ချီပြီးထွက်ပြေးရမှုကမြန်မာစစ်တပ်ရဲ့မျိုးတုံရှင်းလင်းရေးရွေချက်ပါတဲ့လောက်ရကြောင်းလို့မြန်မာဆန်ရကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွဆွဲပြီးမြန်မာစစ်တပ်အရာရှိတွေကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါမြန်မာဆွေရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတဖက်သက်ဆန်တယ်လို့ပြောဆိုပြီးပယ်ချပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံထားပြင်မယ်လို့လည်းမြန်မာနိုင်ငံကနေထွက်ပြေးရသူတွေကိုတော့ပြန်လည်ခံမယ်လို့လည်းမြန်မာအစိုးရကပြောဆိုထားပါတယ်ရှင်
။ရုရှားနိုင်ငံနဲ့ချုပ်ဆိုခဲ့တဲ့အဓိကကြတဲ့လန်နက်ထင်းချုပ်ရဲ့သဘောတူစာချုပ်ဟာအဆုံးသတ်လာနိုင်ပွဲရှိတယ်လို့အမေရိကန်မျိုးသားလူမျိုးရေးချန်ပီဂျွန်ဘောလ်တန်ကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့1989ခုနှစ်ကချုပ်ဆိုခဲ့တဲ့တာလပစ်နျူကလ িয়ার လန်နက်ထင်းချုပ်ရဲ့သဘောတူစာချုပ်ကနေဘာကြောင့်နှုတ်ထွက်ခြင်းလဲဆိုတာကိုရှင်းပြဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့မှာဒီကနေ့မှတွေ့ဆုံပါတယ်။သမ္မတထရမ့်ကတော့ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုချိုးဖောက်တယ်လို့ဆွဆွဲပါတယ်။တခြားနိုင်ငံတွေကလည်းဒီဒုံးကြီးတွေတိဆောက်လာနေတဲ့ဒီကနေ့ကမ္ဘာလုံခြုံရေးအခြေအနေကြောင့်ဈေးတိုက်ပွဲကာလနိုင်ငံသဘောတူစာချုပ်ကလက်ရှိအခြေအနေနဲ့စီလျော်မှုမရှိတော့ဘူးလို့ယုံကြည်ကြောင်းမစ္စတာဘောလ်တန်ကပြောပါရခင်ဗျာ
2016 American ရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုကြောင့်ရွေးကောက်ပွဲရလက်အပေါ်ထိခိုက်မှုမရှိပေမဲ့လို့လဲအယုံကြည်မဲ့သွားစေတယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုခဲ့တဲ့အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကပြောဆိုပါတယ်1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးရုရှားကောင်းဆောင်နေတဲ့ဆွေးနွေးဖို့အမေရိကန်မျိုးသားအကြံပေးဘော်တန်ရုရှားကိုရောက်ရှိနေတာပါအမေရိကန်သမ္မတအင်ဂျီရောအရာရှိအဖြစ်တာဝန်မယူခင်တုန်းကတော့ဂျွန်ဘော်တန်က2016ရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ဖို့အထောက်အမှုကစစ်ကြင်ညာလိုက်တာဖြစ်တယ်လို့ပြောဆိုခဲ့တာပါအမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုနောက်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ပေါင်းကြံခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုအထူးစုံစမ်းရမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေပြီးအမေရိကန်သမ္မတထရန့်ဘက်ကရောရုရှားဘက်ကပါဒီကိစ္စကိုညှင်းဆို့ထားကြပါတယ်ရွေးကောက်ပွဲအပေါ်နှောက်ယှက်မှုနဲ့ရုရှားထောက်လှမ်းရေးတွေနဲ့နိုင်ငံသားတချို့ကတော့အမေရိကန်ဘက်ကတရားစွဲဆိုထားပြီးဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံပြည်မကြီးကိုဟောင်ကောင်မကာအိုတို့နဲ့ချိတ်ဆက်ပြီးတဲ့ကမ္ဘာအရှေ့ဆုံးသမုဒ္ဒရာဖြတ်ကူးတဲ့တရားကိုတရုတ်နိုင်ငံကဖွင့်လှစ်လိုက်ပါတယ်။ဒါဟာတရုတ်အစိုးရအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒစိတ်ဒေသဖြစ်တဲ့နယ်မြေတွေအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်လာတဲ့နောက်ဆုံးလက္ခဏာတရားလည်းဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့အဲ့ဒီမျိုးသုံးခုကခေါင်းဆောင်တွေဟာဇူဟိုင်းမြို့မှာပြုလုပ်တဲ့တရားဖွင့်ပွဲကိုတက်ရောက်ဖွင့်လှစ်ခဲ့ကြပါတယ်။အမေရိကန်ဒေါ်လာ20ဘီလီယံတန်ဖိုးရှိပြီးတော့54ကီလိုမီတာရှည်တဲ့ဒီတရားစီမံကိန်းဟာပလဲမြို့ဝကျွမော်ဒေသကိုဖြတ်ပြီးတော့ဇူဟိုင်းမြို့ကနေဟောင်ကောင်ရဲ့စီးပွားရေးချက်ချာနေရာနဲ့မကာအိုကလောင်းကစားရုံတွေကိုချိတ်ဆက်ပေးထားတာဖြစ်ပါတယ်။ဒီတရားစီမံကိန်းမှာပင်လယ်ရေအောက်ထဲကိုလိုင်ကောင်းနဲ့ဖြတ်တဲ့အပိုင်းတစ်ခုလည်းပါဝင်ပါတယ်။ဒီတရားကို2009ခုနှစ်ကနေစတင်တည်ဆောက်လာဖြစ်ပြီးငွေကြေးမလုံလောက်မှုတွေနဲ့တခြားအဟန့်တားတွေကြောင့်နောက်နေ့ကြန့်ကြာနေခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှတင်ငေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းနှာရီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြတော့ပါမယ်ရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချုပ်ဖောက်မှုတွေမှာအထက်တာဝန်ရှိတဲ့ဆိုပြီးမြန်မာစစ်တပ်ကအရာရှိ9ယောက်ပေါ်ဗန်နာရေးနဲ့ခီးတော်လာခွင့်ဆိုင်ရာအရေးယူတန်းခတ်လိုက်တဲ့အကြောင်းဩစတြေးလျအစိုးရကဒီကနေ့ကြေညာလိုက်ပါတယ်ဒီလိုအရေးယူမှုကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးနဲ့ရခိုင်အရေးကိစ္စတွေအတွက်ဘယ်လိုအကျိုးတွေဖြစ်ထွန်းမလဲဘယ်လိုတက်ရောက်မှုတွေရှိမလဲဆိုတာအမြင်အမျိုးမျိုးနဲ့သုံးသပ်မှုတွေအမျိုးမျိုးရှိနေကြပါတယ်တာဂို VOA သတင်းထောက်မမေခါကစူးစီးတင်ပြချပါတယ်ရှင်
ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးထူဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2019ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်စိုးရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးစစ်စင်ရေးတွေမှာပါဝင်ခဲ့တဲ့ဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်ဗိုလ်ချုပ်ခင်မောင်စိုးတို့၅ဦးကိုရခိုင်ပြည်နယ်တွင်လူ့အခွင့်အရေးချုပ်ဖောက်မှုတွေမှာအဓိကတာဝန်ရှိတယ်ဆိုပြီးအရေးယူတန်ခတ်လိုက်တဲ့အကြောင်းဩစတြေးလျအစိုးရကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်ဒီလိုအရေးယူမှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့နိုင်ငံတကာအနေနဲ့ရခိုင်ရေးကင်တွယ်မှုအပိုင်းမှာလက်ရှိမြန်မာအစိုးရနဲ့ပုံမထိတွေ့အဖြေရှာတဲ့နယ်လို့အခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်
ဒီရခိုင်ပြည်နယ်ဒီအရေးနဲ့ပတ်သက်ပြီးတော့เนาะဟိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပေါ့လေ။เนาะမြန်မာအစိုးရရောเนาะမြန်မာလွတ်တော်เนาะတမတော်နဲ့အဲကြည်ကြည်ပြန့်ပြန့်ပေါ့လေ။ဖြစ်တွေ့အဲညှိနှိုင်းဆောင်ရွက်နိုင်ဖို့ပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်เนาะ။ဖြစ်တွေ့ညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်เนาะဒီကုလသမဂ္ဂအပေါ်ဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကတွေးရှိချက်တွေလိုလားချက်တွေအဆူပြုတ်ချက်တွေကိုလည်းပဲဒီခေါင်းဆောင်ပိုင်းတွေကိုတိုက်ရိုက်အသိပေးညိုင်းဆွေးနွေးနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့เนาะဒီရခိုင်အရေးကိုဖြစ်ရှင်းတဲ့နေရာမှာပို့ပြီးတော့ထိရောက်အကျိုးရှိနိုင်မယ်လို့သုံးသပ်ပါတယ
်နိုင်ငံရေးလေလာအကဲခတ်သူဦးမင်းခင်ကတော့နိုင်ငံတကာအနေနဲ့အခြေအနေမှန်ကိုတိထက်ပို့ပြီးထက်ထဝင်သုံးသပ်တယ်လို့ဆိုပါတယ်
။ဟိုတစ်ခါကကြည့်ဟိုစစ်တပ်ဖက်ပိုင်းကိုဟိုပို့ပြီးတော့ဆွေးနွေးပြီးရအောင်လုပ်ပြီးနေရတော့ရောက်တာပေါ့နော်။သို့တော့ဟိုနောက်ထပ်ကကြည့်အဲ့လားကြောင့်များဟဲ့လားဟိုအစိုးရနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်လာမလားအဖြစ်ခု ชาเนี่ยอยู่ด้านล่างเนี่ยสุดเลยกางเนี่ยเพื่อการเรียนสิ่งเนี่ยจนเราเอลูหามีรูปอะไรจริงๆเอลามีรูปอุดหนุนอะไรสักอย่างเป็นเส้นจริงเนี่ยที่เราเล่าที่เราล่าสิ่งเนี่ยชาวเราไม่เปลี่ยนเลยเนี่ยแต่เมื่อไงก็เราเอลูอันนี้เนี่ยมีรูปเราจะได้ยังไงสิ่งอะไรแต่เราเอลิมาเลลูนี่ละจนเราชีวิตมันเปล่า
นั่นเลยจ้าเลยสิเต็มเลยเนี่ยที่เนี่ยชีวิตเนี่ยจะสีว่าโอ้ที่เนี่ยปูพี่ยังใช้ชีวิตของชีวิตเราต้องทำในมุมนี้ดีเลยที่เราอยากสื่อรู้เป็นแบบท่าเยี่ยมไปเลยปริปักข้าจังทุกข์ยากในตัวเราลูกหลานสานาท้าทามุอากุญย์ไปเลี้ยงเงินมาออสเตรียในเงี้ยนี่เนี่ยสั่นเลือดสั่นตัวเมลูออสเตรียในเงี้ยใจวุ่นจีก็เปลี่ยนสุดท้าไป ที่เป็นจะใครไปประกาศในพัตตาโลเยี่ยมมาลาดูพัตตานารีทำแบบเชื่อว่าเอาใครมาเรียกพี่ตะกุชานายโบเนี่ยมาป่าวเองเดี๋ยวตาดูไม่พันในงานดีเนี่ยเลยแล้วด้วยสังเกตตัวเมลุสุดท้ายมาเลยจะใครพี่เนี่ยเรียกลูบังเต็งเนี่ยชีบีทวีปยามูฮาสุยเนี่ยมาสุดเดียมีตรงเชลีเยี่ยจะไปเลยเลยจังลูเนี่ยมาในงานสัญญากูลาตั้งแต่ก็เชลล์ชาวพุยอพยกาสุสัยทับีเนี่ยมาสุดเดียจีเก ปูจงมูจิไม่เอาเลยป่าวเองอาชาสุดเดียร์ยาชิงเอาโก้ในงานนี้ก็อุบลีรีเน่แต่ยาสวยนั่นบุแต่ตรงมูรีชินีวารีเนื้อมาสุยาเป็นการรู้ยินจ้าลูกคอยเอตโต้หนุ่งกุลเลมขันดลูกุลาตั้งแต่ก็เชลล์ชาพุยอพยเอสียงขันจ้าฮะแต่พัตตาเซนเอลูเปียสูบีเปิดชาทาวารีชิมามีข่าวเช่นวิวเอ็มยามาวัยสี่จงก็เสร็จทั่วเลยนี่วารี เมื่อมาในงานปอบไปทาร์กงด้วยสัญญาชูขึ้นเยริมาโยตินหมดด้วยอียูพออุโรปแต่เมื่อกาโกเมื่อมาในงานลงสัญญาอลุตมาแต่เมื่อกามีอภัยเจ้าซีดียูเอ็มก็ต้องสู้ทับยี่โยตินไล่เมสุยที่มอคริสิตุนกูบยองยิงลงงานเนี่ยอัตเชชโอลุตมาเลดินลาโกที่เกลานในจังหวีพันทับยาชาวเร่มาจากเหยียบไปเนี่ยมาอียูโคสเลพเอ็มเมื่อมาในงานโอลาปอบยินสินในเชมาเบอคุโรต้องสู้ไล่ดาวะที่ตริงโรวิโอเอ็มเมื่อมาไปยัดเรียนทาวกุโมโซกาเต็มพิอาชาวเร่
โอเคจะขึ้นปีเดียวไปมาลูกคุยชูพอมูรีชีเดสุเรสุสเวจจุดจบยามาในงานปอบปีทาร์กงตัวยี่สัญญาทุกคนยี่รีจุดเต็งยี่มีจุดเต็งยี่ก็อียูขออุยอบัตตัมบากาก็ส่งพิพากษาในบาร์เลยที่ละกงไปมาลายเอาไปอุยอบัตตัมบากาเอกในงานเด็กอาเซียนเนี่ยกงตัวยี่อาปูบังพ่อยยี่ยามาในงานคิดเสียมาแต่สัญญาตาวิชิดูรีเนี่ยตัวส่งสุนุยปีเดียวส่งพิจารณาเนี่ยลูกอียูตาวิชิดูรีบากาพิจารณาบาร์เลย อุยอบัตตัมบากาเอกในงานเด็กอาเซียนเนี่ยคงตัวยี่อาพ่อยฮะที่ละนั่นเสียเนี่ยมามีมาในงานก็ยาวสิบปีต้องใจเย็นเนี่ยมาสิบวันเนี่ยกูต้องยาวเอวันจีทานะลูกตัวมาลุยมุจิจายเนี่ยปีตุเอาวันจีทานะปีปีสัญญาปูบังสองเยี่ยวันจีทานะกับวันจีรุ่นเนี่ยในปีรามาด้วยส่งสุนุยมาพิจารณาในงานเด็กอาตันตมานุยเทเจ้าลงงานเชิญรุ่นเนี่ยเลยที่จะด้วยส่งผู้ชินีบาร์เลย
ยี่มาในงานลงสัญญาลูกตัวมาทำกามีอภัยจูซีดียูเอ็มยังโอกาสอุโมงค์ก็ตัวเองกูเปลี่ยนกาลามาจะใครยี่จ่อดีลูทุกคนยี่รีจูเต็มมากกว่าตัวผมดูจ่อคุณลูเปลี่ยนบาร์เลยจันนรอตัวผมไม่ถูกบ่าวจันนรอว่าในงานนี้เนี่ยพอคันเซียนปีเลยพอเนาะดิคันเซียนปีนี้เลยใช่ไหมดีเนี่ยดีทุกคนจีบจ่อเจ้าลูกไม่เอาคนจันนรอดีมุกเฮริคันเซียนจ่อดีมุกเฮริสี่เปียเพื่อลาบูจะก็ฟังลุยเช่นเนี่ยนายชาละพอเนาะ ลูกแต่งวันมาเจ้าว่าอะไรสิเลยลูกจะมาทำอะไรก็ล็อกก้ามาเจ้ากูจะนอนเป็นนายตัวนี้อะไรสิเลยนอนนอนขาดอยู่ยังไงเนี่ยพัฒนาพิสพอสเซสมาเนาะพานาพิสพอสเซสตัวนี้อะไรสิเลยเพราะอะไรอะโปรเซสที่จะลงงานสิเลยตัวขาดดีว่าโปรเซสไม่好ไอ้ที่ลงงานสิเลยกูอีกว่าชีวิตเต็มมาเลยเนี่ยมันเลยเห็นที่ลงงานเนี่ยอารมณ์กันนับยังสุดตัวไม่เออในงานงานใหญ่เนี่ยน่าตัวไม่สุดเอากูจะนอนเปลี่ยนเลย
กงตัวยี่สัญญาทุกคนยังก็ยกเต็งเลยเทเจ้าลูกตัวมาเลี้ยงเจ้าฮะที่อาโม่ลงงานด้วยก็ยกสิตัวนั่งจ้าเลยทั่วไปทาบาร์เลยนอร์ค่ะลูกตัวมาทำอะไรนี่เนี่ยก็รอจันนรุ่งเนี่ยกูปกติก็เทเจ้าลงงานมาดูเลี้ยงเราสิครับผมเนี่ยไอ้ดูเลี้ยงอาบาร์เช่ตัวมันกูจันนรุ่งนั่งงานมาจีดีว่านั่นมาทุกเช้าละก็ที่เซียนปีกันได้ลงงานหมดเนี่ยไอ้เราเทเจ้าลงงานกูจันนรุ่งตัวตั้งเลยไอ้ดูดีเนี่ยนักบ่ ไอ้ดูเรื่องเนี่ยตัวอย่างมีด้านสูงเลยภาพเชื่อตัวมาเลยโอ้ดูเรื่องนั้นเนี่ยจะเอาเนี่ยชีวิตเราดูมาเชื่อตัวมาเลยอ่ะแต่เมื่อชีวิตเราดูมาสุดแล้วเนี่ยนี่ต้องคิดถึงไทยเนี่ยมันเรื่องอะไรเงี้ยดีกว่าดีดูเรื่องอารมณ์และขนาดมันละแล้วมันขนาดไอ้ชนรุ่งว่ากรีมมาร์เก็ตเฮียร์เรื่องนั้นมาสุดอารมณ์ก็เสียใจมากตอนนี้ที่ว่าส่งเพื่อนเดินเหนือสุดแล้วดูชนรุ่งเสียใจมาก
မြန်မာနိုင်ငံဆိုင်ရာအလုံသမားသမတ်ကများအဖွဲ့ချုပ် CTUN ပြည်မူဝါဒရေးရာစတမ်းကိုပြည်ရင်းထုတ် Global New Light of Myanmar သတင်းစာကတဆင့်လဲ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်။စမှုလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြတ်တင်းအောင်ကတော့ EU ကကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးပေးတာကြောင့်အထက်ကျုပ်လုပ်ငန်းဖွံ့ဖြိုးလာတာဖြစ်ပြီးဒီခွင့်ရေးကိုရုပ်သိမ်းလိုက်ရင်ပထမဆုံးနေ့နာမှာအလုံသမားတွေဖြစ်ကြောင်းပြောပါတယ်။
အဲ့တော့အထက်ကျုပ်လုပ်ငန်းတော့တော်တော်ရော့သွားမှာပေါ့လေ။ဒီခွင့်ရေးရောက်ပေါ်မှာပြလာပြီးတော့ဆက်ယုံနေအများကြီးဖွင့်လိုက်တာလေ။အရင်ဆိုင်ကျင်းလုံတော့ဆက်ယုံက50 60လောက်ပဲရှိပါတယ်။အခု450လောက်ဖြစ်သွားပြီ။အဲလုပ်ငန်းကျဆင်းနေဆိုရင်တော့အခွင့်ပြုမှုနည်းသွားရင်ဒါလူလျှော့မှာပဲ။လူလျှော့ရလူမားပထမတိခိုင်မှာ။အလုပ်ရှင်ကလည်းဒီကြားထဲမှာတော့တခြား market ကိုရှာတခြား market ကိုရောက်အောင်ထိုးပေါက်ဖို့ဒါပဲရှိတာပဲ။ဆက်ယုံပြိထားလဲတချို့တော့လည်းရှိမှာပေါ့။
မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတကတာမတ်ကြီးခရစ်စတန်စပစ်ကတော့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေကိုဥရောပသမ္မတကဘက်ကရုပ်သိမ်းမဲ့မြုပ်သိမ်းမှုဆိုတာဟာဆုံးဖြတ်ချက်တစုံတရာမချသေးသလိုရှောင်လွဲနိုင်တဲ့အခြေအနေဖြစ်ကြောင်းမကြသေးခင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းစင်မှာပြောဆိုထားပါတဲ့
ကိုမိုးစောတရင်ပေးပို့တော်ရပါရှင်အခုတော့မြဝကျွမော်ကိုဝင်ရောက်တက်ခတ်ခဲ့တဲ့မုံတိုင်းတရင်တင်ပြပါမယ်မြဝကျွမော်ကိုဖျက်တမ်းဝင်ရောက်ခဲ့တဲ့မုံတိုင်းငယ်အရှင်ကြောင့်ပဲခူးတိုင်းဒေသကြီးထဲမှာမနေ့ကနေအိမ်တွေပြိုကျပျက်စီးခဲ့ပြီးကယ်ဆယ်ရေးနဲ့ကုညီထောက်ပံ့ရေးလုပ်ငန်းတွေလုပ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်မုံတိုင်းအရှင်ကြောင့်မိုးတွေထပ်ရွာပြီးတော့ရေကြီးရေရှမ်းတာတွေဖြစ်ပေါ်နိုင်လာနိုင်တာကြောင့်လဲရှာဖွေကယ်ဆယ်ရေးတွေအသင့်ပြင်ထားတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကတင်ပြပို့ထားပါတယ်
ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖီအားနဲ့ရေဝန်းကနေမုန်တိုင်းငယ်ဖြစ်သူပြောင်းသွားပြီးအော်တိုဘာ21ရက်နေ့မှာမြဝကျွန်းမော်ဒေသကိုဖြတ်တန်းဝင်ရောက်ခဲ့လို့မြန်မာနိုင်ငံအောက်ပိုင်းနေရာတချို့မှာမိုးသက်လေပင်ကျရောက်ခဲ့တာပါမနေ့ကပဲခူးတိုင်းကဝမြို့နယ်အေအော်ဒီတိုင်းကင်းပီနယ်တွေမှာနေအိမ်ပြိုကျပျက်စီးတာတွေဖြစ်ခဲ့ပါတယ်မုန်တိုင်းရှင်ကြောင့်ပဲခူးတိုင်းဒေသကြီးမှာနေအိမ်ထောင်ချီပျက်စီးခဲ့ပြီးဒီနေ့မှာတော့နေပျက်စီးတဲ့နေရာကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကကူညီထောက်ပံ့ပေးနေပါတယ်။ကူညီထောက်ပံ့ရေးလုပ်ငန်းချင်းတွေကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကခုလိုရှင်းပြပါတယ်
။ကိုကမှဒီလိုဖြစ်တာကဒီနေ့တက်တဲ့အတွက်ကြောင့်အိမ်အမိုးလေးတွေလာတာရှိတယ်။အခုအသေးသေးကျဲဘူးပေါ့နော်။အသေးသေးအိမ်ကြီးတွေပြိုလာတော့ရှိတာပေါ့နော်။အိမ်ဒီသေးသေးတိတိကဟောပေါ့အများဖြစ်တော့တက်တယ်မိုးလို့ခင်ကောက်တာမျိုးကြီးလည်းရှိတယ်လေ။အဲ့တော့အများအားဖြင့်တော့ပြူလာတွေကတော့အိမ်ရင်သေးတွေကပြူလာပါတော့။နောက်ပြီးတော့ဒီအမိုးလန္တာတွေပဲရှိရဲ။ဒါဖြစ်လဲဆိုတော့ဒီအမိုးလန္တာတို့ဟိုဒီပြူလာတို့အတွက်ကိုကျွန်တော်တို့ထောက်ပံ့ရမယ်။လုံသားအတိုင်းကျွန်တော်တို့ထောက်ပံ့ခဲ့တာပါတော့။ထောက်ပံ့ခဲ့တယ်။ဟိုအားလုံးပေါင်းလိုက်ရင်တော့ခုနပြောသလိုများတော့များတယ်။များရဲ့ဆိုတာဟိုဒီမော်လန်အမိုးလန္တာတွေဒီအိမ်တိုင်းဟိုရင်းလက်နာမော်အဲ့လိုမျိုးတွေပေါ့။ဆိုတော့စုစုပေါင်းလိုက်ရင်တော့များတာပေါ့။များတော့ကျွန်တော်တို့ကတိမ်တစ်ခုမှမကြအောင်ကျွန်တော်ကနေပြီးတော့တွက်ချက်ပြီးတော့ကျွန်တော်တို့ထောက်ပံ့ခဲ့တာပါတော့။အဲ့ဒါဆိုရင်ဒိမောင်း925ရင်းကျော်ရှိ
မှုန်တိုင်းဟာမြို့ဝချုံမှုကိုဖျက်ဆီးဝင်ရောက်ခဲ့ပေမဲ့ကပလီပင်လယ်ပြင်မှာတော့လီဗီယာနဲ့ရေဝန်းဖြစ်ဆက်လက်တည်ရှိနေရလို့မိုးလေဝသနဲ့ဇလဗီတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလကုန်ထိမိုးရွာသွန်းနိုင်ပြီးလပ်ပြည်ဒီရီတက်ချိန်ဖြစ်တဲ့အတွက်အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်ပါတယ်။ရေကြီးရေလျှံတာတွေနေအိမ်ပြိုကျတာတွေရှိတဲ့အတွက်မြန်မာနိုင်ငံမိသက်တပ်ဖွဲ့ကလည်းကယ်ဆယ်ရေးကြိုတင်ပြင်ဆင်ဆောင်ရွက်နေပါတယ်။အဓိကမြို့ကြီးတွေဖြစ်တဲ့ရန်ကုန်မန္တလေးနေပြည်တော်တို့မှာတော့ရှာဖွေကယ်ဆယ်ရေးအထူးတပ်ဖွဲ့ခွဲတွေဖွဲ့စည်းထားတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဦးစီးဌာနဒုညုံမှုဝင်းဝင်းကအခုလိုပြောပါတယ
်။ဟောကရင်တနင်္လာတေးရရန်ကုန်အေယာဝတီပခိုးအဲအဲ့ရဒီမှာကျွန်တော်တို့ရှာဖွေကယ်ဆယ်ရေးတွေကျင်းနေပြည်ကြီးတွေတွေလူတွေအားလုံးအသင့်တဲ့ကျွန်တော်တို့စစ်မှိုင်လုပ်ထားပါတယ်။ရှာဖွေကယ်ဆယ်ရေးအဖွဲ့မှာဆိုရင်ကျွန်တော်တို့မြို့နယ်တိုင်းမှာတော့ကျွန်တော်တို့ကတမြို့နယ်ကိုကျွန်တော်တို့ရှာဖွေကယ်ဆယ်ရေးအရာတန်တီပေါင်းတက်စုတက်စုပေါ့35ယောက်အတူတည်းတော့35ယောက်မှာကျွန်တော်တို့ကဒီကုန်းလန်းဆိုရင်လည်းကျွန်တော်တို့ရှာဖွေကယ်ဆယ်ရေးရင်ဒေသရင်ရှိတယ်ကျွန်တော်တို့ရှာဖွေကယ်ဆယ်ရေးရင်ရှိတယ်သူရေးကြီးရိုက်နေနေရာတွေဆိုရင်လည်းကျွန်တော်တို့ကဟွာပေါ့နော်ဒီအဆော့ဘုတ်တွေပေါ့နော်ရှာဖွေကယ်ဆယ်ရေးရေးရှင်တွေနဲ့ကျွန်တော်တို့တောင်းရတဲ့ရှိပါတယ်ခင်ဗျအဲရန်ကုန်တိုင်းမှာတော့ရန်ကုန်တိုင်းရဲ့နေပြည်တော်ရဲ့မန္တလေးရဲ့အမှာတော့သူကတော့ special ပေါ့နော်အထူးရှာဖွေကယ်ဆယ်ရေးအထူးတပ်ခွဲအခွင့်အရေးကြီးပြီ116ရောက်ဖွဲ့စည်းထားပါလေကမြို့နယ်တွေအပြင်လေတိုင်းတက်ခွဲဆိုပြီးအထူးတက်ပွဲဆိုပြီးကျွန်တော်တို့တက်ခွဲတက်ပွဲ116ရောက်ကိုကျွန်တော်တို့အသင့်ဖွဲ့စည်းထားပါလေက
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒီကနေ့နေ့လယ်ပိုင်းသတင်းထုတ်ပြန်ကြေးအရပဲခူးတိုင်းရန်ကုန်တိုင်းအေဝတီတိုင်းတနင်္လာရီတိုင်းရှမ်းကယားကရင်မွန်ပြည်နယ်တို့မှာနေရာကျဲကျဲကနေနေရာစိတ်စိတ်မိုးရွာသွန်းနိုင်ပါတယ်က ကဲအောင်တဲ့တခြားနဲ့ကန်လို့ပင်လေပင်လေဟာမိုးသက်လေပင်ကြောင်းနိုင်ပြီးရေပင်လေပင်လေဟာတနိုင်35မိုင်အထိတိုက်ခတ်နိုင်တယ်လို့ကန်လို့ပင်လေပင်မှာလှိုင်းမြင့်9ပေကနေ10ပေထိမြင့်တက်နိုင်တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကုတ်ချအောင်ခမရှင်ခုတော့မွေးစီဝါရီဖိုင်မီတဲ့သတင်းတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့စိတ်ကြွဆေးပြား15တန်ကိုချင်းမိုင်ပြည်နယ် main KN တွင်မှဖမ်းမိခဲ့ပါရယ်။ကလတံဖို့အပြင်ထိုင်းဘတ်ငွေတန်ပေါင်း3000လောက်တန်မှုရှိတဲ့မွေးစီတွေကိုကျူးတင်တင်ပေးပုံမနဲ့အခုလိုဖမ်းမိခဲ့တာပါ။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက် MAA မှာကတင်ပြထားပါရယ်
။အောက်တိုဘာလ22ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ် main ခရိုင်ဒေသအတွင်းမှာစိတ်ကြွစီအမြောက်အများတဲဆောင်လာမယ်ဆိုတာနေမြေတွင်းကနေကြိုတင်သတင်းပေးမှုတွေကြောင့်အခုလိုမျိုးပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးမဲအိုင်းခရိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူနိုင်ကဲဝစံတိကထုတ်ဖော်ပြောဆိုသွားပါတယ
်48ဆော့ပါ48 8 ਨੇ လည
်းမီတော်ဒီကဲ
မင်းမီတော်ဘာမလုပ်နိုင်တော့
စိတ်ကြွစီပြားတွေဟာတထုံမှာသသိန်းပါဝင်ပြီးအိတ်ပေါင်း48အိတ်နဲ့စိတ်ကြွစီပြားစုစုပေါင်း48သိန်းကိုပထမဦးဆုံးပြီးသွားခဲ့ပါတယ်ကုန်တင်ကားရဲ့နောက်ခန်းမှာစိတ်ကြွစည်းတွေကိုဖွင့်မနေတော့ပဲတာမန်ကုန်နေတင်လာသမျိုးစုပုံတင်ထားပြီးတပြိုင်တည်းကိုကားလေး၅စီးနဲ့တည်ဆောင်ကြဖို့အတွက်စီစဉ်ကြတာလို့ဆိုပါတယ်။ဝူရီစေဝါကုန်ကူးသမားတွေဟာရဲဂိတ်တွေကိုအဖမ်းခံပြီးဖြတ်နေတဲ့ပုံဖြစ်နေကြအောင်သတိမိသွားလို့ရဲတွေကအလုရှုပ်နေမယ်ဆိုရင်ကျန်တဲ့ကားတွေကလွတ်သွားတော့မယ်ဆိုတဲ့နှီးကိုသုံးနေကြတာဖြစ်တယ်လို့လည်းဆိုပါတယ်။ပထမဖမ်းမိသွားတဲ့ကားသမားကဝင်ခံဖြောင့်ကျက်ပေးခဲ့တဲ့အတွက်တစည်းတည်းမဟုတ်ပဲကားငါးစီးနဲ့တဲကြမဲ့နေရာကိုရဲတပ်ဖွဲ့ကသိရှိသွားခဲ့ပါတယ်။အောက်တိုဘာလ22ရက်နေ့ညနေပိုင်းမှာတော့မဲအိုင်းရဲတပ်ဖွဲ့နေကြားဆောင်စစ်တပ်334နဲ့ဝူရင်နိုင်နေရေးတပ်ဖွဲ့စတဲ့အင်အားတရာခန့်နဲ့စိတ်ကြွစည်းတွေတင်ယူလာတဲ့မဲအိုင်းခရိုင်တွင်းကစံသွန့်ကျေးရွာကိုတွားရောက်ရှာဖွေခဲ့ကြပါတယ်။အဲ့ဒီလိုမျိုးရှာဖွေခဲ့ရမှာတောဆက်မှာစုပုံပြီးချထားတဲ့စာလာအိတ်အထုပ်ပေါင်းတရာကျော်ထပ်မံတွေ့ရှိခဲ့တာပါဒီစာလာအိတ်တွေထဲမှာစိတ်ကြွဆေးပြားပေါင်း10သန်း2သိန်းထပ်မိသွားခဲ့တယ်ဆိုပြီးမဲအိုင်းခရိုင်ရဲတပ်ဖွဲ့ကဆိုပါတယ်မဲအိုင်းခရိုင်ဟာထိုင်းမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ခရိုင်ဖြစ်ပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မိုင်းတုံမိုင်းဆက်ဒေသတွေနဲ့လည်းအနီးဆုံးဖြစ်ပါတယ်အခုလိုမျိုးစိတ်ကြွဆေးအမြောက်အများကိုမြန်မာနိုင်ငံဘက်ကအထံသမား90ခန်းကလူအင်အားနဲ့လာရောက်ပို့ဆောင်ပေးခဲ့ပြီးထိုင်းဘက်ကနေဆက်ကျေးရွာတွေမှာနေထိုင်နေတဲ့မိုးဆယ်လို့ခေါ်တဲ့တိုင်းရင်းသားတွေကလက်ခံတည်ယူခဲ့ကြတယ်ဆိုပြီးရဲအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်နေသူတွေကိုလည်းဆက်လက်ဖော်ထုတ်ဖမ်းဆီးနေရမှာစိတ်ကြွစေလက်ခံတည်ယူမဲ့ကုန်တင်ကား၄စီးနဲ့တရားခံတချို့ကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာနေတဲ့စိတ်ကြွစေတွေကိုထိုင်းအာဏာပိုင်တွေက2018ခုနှစ်အတွင်းမှာဖမ်းဆီးခဲ့ရမှာစိတ်ကြွစီအလုံးရေပေါင်းတန်းပေါင်း250နီးပါးလောက်ရှိပြီဖြစ်ပါတယ်ရှင
်ဗျူမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ view ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30နဲ့51အပြင် line to meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။မှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်။
လူခဲ့တဲ့သတင်းသုံးပတ်ကတူရကီနိုင်ငံမှာရှိတဲ့ Saudi Arabia ကောက်စစ်ဝင်ရုံးထဲကိုဝင်လာခဲ့ပြီးတဲ့နောက်ပြန်ပေါ်မလာတော့တဲ့ Saudi သတင်းတောက် Jamal Khashoggi သိမ်းဆုပ်မှုနဲ့ပတ်သက်လို့ Saudi နိုင်ငံရဲ့ဖြေရှင်းချက်ကို American Party ကြီးနဲ့စလုံးကဥပဒေပြုလွှတ်တော်အမတ်တွေကတော့ယုံကြည်မှုမရှိကြပါဘူး။တပ်တမန်ဆက်ဆံရေးမှာကရောက်ကစားတွေဖြစ်စေခဲ့တဲ့ Saudi သတင်းတောက် Khashoggi သိမ်းဆုပ်မှုနဲ့ပတ်သက်လို့ Saudi အစိုးရရဲ့ဖြေရှင်းချက်ကပြဿနာမိစားကိုပို့ပြီးတော့တောင်းမှစိုးစေခဲ့တာပါ။California ပြည်နယ်ကိုစားပြုဒီမိုကရက်အောက်လွတ်တော်အမတ် Adam Schiff ကအခုလိုပြောပါတယ်
။ I don't find this Saudi account credible at all.
Saudi နိုင်ငံရဲ့ဖြည့်ရှင်းချက်ကခိုင်လုံမှုရှိတယ်လို့ကျွန်တော်လုံးဝမယူဆပါဘူး
။ Republican အထက်လွတ်တော်အမတ် Peter King ကလည်းအခုလိုပြောပါတယ်
။ What happened here was savagery and we can't go along with their cover story.
ထိခဲ့တဲ့ကိစ္စကအင်မတန်ရက်စက်ကြမ်းကြုတ်ပါတယ်။သူတို့လှုပ်ကြံဖုံးကွယ်ပြောနေတာတွေကိုကျွန်တော်တို့လက်မခံနိုင်ပါဘူး။
Sorry အင်ရှင်မင်တာမိုဟာမက်ဘင်ဆယ်မန်ကိုရှီရန်ကနေဝေဖန်လေးရှိတဲ့သတင်းတောက်ကာရှိုဂီသိဆုံးမှုနဲ့ပတ်သက်လို့သူတို့တစုံတရာသိရှိတာတမမဟုတ်ပါဝင်ပတ်သက်တာမရှိဘူးလို့ Sorry နိုင်ငံကအစောပိုင်းမှာညှင်းဆန်းခဲ့တာပါဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာတော့ Washington Post သတင်းစာစောင်းပါးတွေရေးနေတဲ့သတင်းတောက်ကာရှိုဂီတူရကီနိုင်ငံ Istanbul မြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးအတွင်းမှာသိဆုံးခဲ့တယ်ဆိုတာကို Sorry ကဝန်ခံပြောဆိုခဲ့ပါတယ်
أظهرت التحقيقات
سوري နိုင်ငံသား Jamal Ahmed Khashoggi သိဆုံးမှုနဲ့ပတ်သက်လို့သိရှိရတဲ့ကနဦးစုံစမ်းစစ်ဆေးမှုတွေအရသူဟာ Istanbul မြို့ကကောင်စစ်ဝင်ရုံးထဲမှာသူနဲ့တွေ့ဆုံခဲ့တဲ့သူတွေနဲ့ခိုက်ရန်ဖြစ်ပွားပြီးတော့သိဆုံးခဲ့ရတာဖြစ်တယ်လို့ Sorry အစိုးရပိုင်းရုံးတန်သတင်းဌာနကနေအာရဗ်ဘာသာစကားနဲ့ပြောသွားတာပါဒီဖြေရှင်းချက်ကြောင့်ပဲ Sorry Arabia အပေါ်နောက်ထပ်ဖြစ်တဲ့ဝေဖန်မှုတွေလည်းဇက်တိုက်ထွက်ပေါ်ခဲ့ပါတယ်အဖြစ်မှန်ကိုဖုံးကွယ်ဖို့ကြိုးစားနေတဲ့ဖြေရှင်းချက်ပဲလို့ Washington Post သတင်းစာကသူ့ရဲ့ကြေညာချက်တစ်စောင်မှာဖော်ပြခဲ့တယ်လို့ Sorry ဆိုရအနေနဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဲ့အတွက်အဖက်ဆယ်ဖို့ကြိုးစားတာကိုခွင့်မပြုနိုင်ဘူးလို့ဆိုပါတယ်ဒီလိုပြောဆိုမှုကိုလူခွင့်ရေးအဖွဲ့တွေကလည်းထောက်ခံကြပါတယ
် The Saudi Arabian government cannot whitewash and cover up
Saudi Arabia ဆိုရအနေနဲ့ Jamal တိဆုံမှုနဲ့ပတ်သက်တဲ့ဖြစ်ရမှန်တိစိတ်ကိုဖုံးကွယ်ဖျောက်ဖျက်ပြစ်လို့မရနိုင်ပါဘူးဒါကြောင့်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့လိုပါတယ်
။နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဆမာဟာတစ်ပြောသွားတာပါ။ဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေကြောင့် American နဲ့ Sorry အစိုးရအကြားအခြေအတင်ပြောဆိုစရာတွေဖြစ်လာရတယ်လို့ Democrat Outlook တဲ့အမတ် Adam Schiff ကပြောပါတယ
်။ I think this ought to be a relationship altering event for the US and Saudi Arabia that we ought to suspend.
ဒီကိစ္စက American နဲ့ Sorry ဆက်ဆံရေးကိုပြောင်းလဲပြရမယ့်ကိစ္စပါ။ဆော်ဒီကိုစစ်ဖက်ပစ္စည်းရောင်းချနေတာတွေဆိုင်းငံ့တဲ့လို့တချို့လုံခြုံရေးဆိုင်ရာအထောက်ပံ့ပေးနေတာတွေကိုလည်းရက်ဆိုင်ပစ်တင်ပါတယ်ဒီတပ်ဖြတ်မှုမှာဓာတ်ရိုက်ပါဝင်ပတ်သက်သူတွေအပေါ်ပိတ်ဆို့ဒဏ်ခတ်တာတွေလည်းလုပ်ရပါလိမ့်မယ
်သမ္မတဒေါ်နယ်ထရမ့်ကတော့လက်နက်ရောင်းချမှုတွေဆိုင်းငံ့လိုက်ရင်အမေရိကန်တွေအထက်အလုပ်ကိုင်တွေကိုထိခိုက်သွားလိမ့်မယ်လို့ပြောပါတယ
် But they can buy their equipment from other people so that would hurt us
သူကတော့အခြားနိုင်ငံတွေကနေလက်နက်ပစ္စည်းတွေဆက်ဝယ်နေနိုင်မှာပါသူတို့ကိုထိခိုက်တာတဲ့ကျွန်တော်တို့ကိုပြန်ထိခိုက်နိုင်တာကပိုဆိုးပါလိမ့်မယ
် Republican အထက်လွှတ်တော်မှ Peter King ကလည်းအခုလိုပြောပါတယ
် So we do have a relationship with Saudi Arabia that we should try to maintain because the Saudis do provide very effective intelligence they are
Saudi Arabia နဲ့ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းထားတင်ပါတယ်ထောင်လိုင်းဆိုင်ရာကိစ္စတွေမှာ Saudi ကထိထိရောက်ရောက်ကူညီပေးတာရှိသလို Iran နဲ့ပတ်သက်လို့လည်းသူတို့ကစန့်ကျင်ခံတပ်လှုပ်ပေးနေတာပါ Israel နဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတာတွေလည်းရှိပါတယ်ဒါရီအားလုံးကိုခြုံငုံစဉ်းစားပြီးဆက်ဆံရေးကိုထိန်းချီသွားအောင်ပါပါကဘာကြီးဟာထင်သလောက်မယိုးရှင်းပါဘူ
းကွန်ဂရက်လွှတ်တော်ကကန့်ကွက်တာမရှိသေးရွေ့အမေရိကန်အစိုးရအနေနဲ့ Sorry ကိုလက်နက်ပစ္စည်းတွေဆက်ပြီးတင်ပို့ရောင်းချနိုင်ပါတယ်လွှတ်တော်ကကန့်ကွက်တာမျိုးဖြစ်လာတဲ့ဆိုရင်တော့ဒါကအမေရိကန်နဲ့ Sorry ဆက်ဆံရေးသမိုင်းကာလရှိတခြားမှာတကယ်မကြုံစဘူးကိစ္စပဲဖြစ်ပါလိမ့်မယ်ရှင်
မေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုမှခင်ပြူတွေကတင်ပြသွားတော့ပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်တဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပြီ
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီကနေ့ညပိုင်းတည်းလီလိုက်စီစဉ်ကနေလို့ကြိုးလို့ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့အာနာဘနီရဲ့ဆက်ဆံရေးကိစ္စပါရပ်ဖက်လူမှုအဖွဲ့အစည်းတွေနောက်လူလူချေပြူလူမှုအဖွဲ့အစည်းတွေဟာဒီအားကောင်းခိုင်မာမှုဟာဆိုလို့ရှိရင်ဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုဖြစ်ပါတယ်ဒါကြောင့်လည်းဒီမိုကရေစီသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့တွေအားကောင်းခိုင်မာတဲ့အနေအထားကိုရောက်လာပြီလို့ဆိုနိုင်ပါသလားအချို့ရအာနာဝနီဘက်ကဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာသဘောရဘလို့ရှိလဲ။နောက်မြမအရက်ဖက်လူမှုအဖွဲ့ဇီးတွေမှာလက်ရှိဘလို့အခက်ကြုံမှုတွေကြုံနေရပါလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာနာဝနီရဲ့ဆက်ဆံရေးတစည်းတစောင်းကိုကျွန်တော်တို့အခုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်တင်စာရှင်လက်ကြီးသူကတော့ Action Committee for Democracy Development Democracy ဖွံ့ဖြိုးရေးအတွက်လှုပ်ရှားမှုကော်မတီရပါ။နောက်တူကတော့ဒီ LAIN Lane Land Technical Support Group နိပညာအထောက်အကူပြုအဖွဲ့ပေါ့နော်သူကိုကျော်ထင်အောင်မှာသူကကြားပြည်နယ်ကိုခြေပြုပြီးလှုပ်ရှားနေတာဖြစ်ပါတယ်။နောက်တစ်ခုကတော့ China Myanmar Pipeline Watch ပေါ့နော်တရုတ်မြန်မာဒီ pipeline စောင့်ကြည့်ရေးအဖွဲ့တော်ဖြစ်တဲ့ကိုရဲသိန်းဦးပါသူကမန္တလေးမှာခြေဆိုင်ပြီးလှုပ်တာပါ။အဲ့တော့နှစ်ဦးကတော့လေလိုင်းပေါ်ရောက်နေပါပြီကိုကျော်ထင်အောင်နဲ့ကိုရဲသိန်းဦးကျွန်တော်အရင်ဆုံးကိုရဲသိန်းဦးကိုမေးကြပါလေကိုရဲသိန်းဦးကြားပါလားခင်ဗျ။ကြား
ပါလားဟုတ်ကဲ
့။ Okay ကိုရဲသိန်းဦးကျွန်တော်အရင်ဆုံးမေးချင်တာကကိုရဲသိန်းဦးတို့ကတော့ဒီမန္တလေးတိုင်းဘက်မန္တလေးလွတ်တော်ဘက်မှာဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အာနာဘိုင်ဒီနဲ့ဆက်ဆက်ပြီးလုံခြုံနေတာတွေရှိပါတယ်ကျွန်တော်ရေလုံးမေးချင်တာကအခု NLD အစိုးရလက်ထက်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေလှုပ်ရှားမှုကအရင်ဦးသိန်းစင်အစိုးရတဲ့ဆိုင်ပေါ့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကဘယ်လိုများတွေ့ရလဲဘယ်လိုအခြေအနေများရှိလဲပူးပေါင်းဆောင်ရွက်မှုအားရစရာရှိပါလားအဲ့တော့ကျွန်
တော်ပြောလို့ရတော့ဘောနှစ်ပိုင်းပေါ့အဓိကအဲ့ကျွန်တော်တို့မြန်မာစာနာပိုင်လမ်း watch အနေနဲ့ပေါ့နော်ဒီကြည်တော်ကြီးရှေ့ဆက်တော်တွေဟိုကြည်တော်ကြီးဆိုဦးပြလာနေတဲ့တက်ဆိုင်ရောဝန်ကြီးချုပ်တွေဆီကျွန်တော်တို့တွေ့ဆုံပြီးတော့ပေါ့နော်ဒီပိုင်လမ်းလမ်းကြောင်းအခြေအနေတွေကိုကျွန်တော်တို့ပုံမှန်ဆွေးနွေးတင်ပြပါတယ်အဲ့ဒါကကျွန်တော်တို့ဆွေးနွေးတဲ့နေရာမှာလက်ရှိလက်တော့ဘာရင်းဆိုင်လာရဆိုတော့ပေါ့နော်လက်တော့ရင်းဆိုင်လာတဲ့အခြေအနေကတော့ကျွန်တော်တို့ဒီဒီလိုတော့ဘက်ကိုဆွေးနွေးဖို့ဒီနေ့ထဲမှာဆိုရင်ကျွန်တော်တို့ပုံမှန်နဲ့ကျွန်တော်စဖို့လေအဲ့ဒီလိုဒီလိုပြောပါပြောလဲဆိုတော့အဲအတွေ့အကြုံအပုံတင်ရှိလားဆိုဖြစ်လာ။ဒါအတွေ့အကြုံအပုံတင်ရှိလားအတွေ့အကြုံအပုံတင်ရှိမှလက်ခံဆွေးနွေးမယ်အခြေအနေဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ဒီနေ့ကလက်တော်ပုံမှန်ပြတ်ပြတ်ပြီးတော့ကျွန်တော်တို့အချက်လက်တွေရောပါပြီးဆွေးနွေးနေတဲ့အခြေအနေကလည်းဒီနေ့မှာကျွန်တော်တို့ခုချိန်ထိကျွန်တော်တို့လက်တော်ကိုဆွေးနွေးဆွေးနွေးရတယ်ပါ။အဲ့ဒါဒီကျွန်တော်တို့ဘာလို့ကျွန်တော်တို့ကတော့ဒါမှားတယ်ဆိုအဲ့လိုဆိုဘုမအခြေအမှုတွေဘုမ350ဒီခါကိုင်းမှာအသေးသေးနေတာအသေးသေးနေအကြီးဆုံးများကိုပစိဖို့ရှိပါတယ်အဲအသေးသေးမှတ်ပုံတင်ရတာဥပဒေကမှတ်ပုံတင်ခြင်းနဲ့အသေးသေးတွေဘယ်လိုမှတ်ပုံတင်ရမလဲဆိုတော့ပုံစံကဟိုကရေးထားတာဖြစ်ပါတယ်အဲ့တော့မှတ်ပုံတင်လက်မှတ်ကပုံတင်ဆိုရလက်ချက်မှာပေါ့နော်ခြေထဲတင်လာတာကိုသိရပါတယ်အဲ့ဒါဒီကျွန်တော်တို့ပစိဖို့ခြေကဥပဒေအရာလည်းပဲကျွန်တော်ကလည်းချင်းချီဘူးကျွန်တော်ရပ်တဲ့သူပေါ်ပြီးဒီကအပူတော်ဆောင်ပြီးဆွေးနွေးနေတဲ့ရန်ကြောင်းကိုလည်းပဲဟောနော်အင်းပြေလို့ရနေတဲ့ဖြစ်ရမျိုးကျွန်တော်တို့ကရွေးခိုင်ရတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အသင်းဖွဲ့မှတ်ပုံတင်ဖို့ဆိုရင်ရောအခုပြည်ထောင်စုမှာလိုလဲကူကူအချင်းကြီးချက်ချင်းဝင်ဝင်ရှိရလား
အဲ့မရှိပါဘူးခင်ဗျာဒီတဲ့ရေးမှာအသင်းဖွဲ့မှတ်ပုံတင်ဒီအသင်းဖွဲ့မတ်ပေါ်နေတဲ့ဥပဒေမှာတော့လူမှုရေးအသေးဆိုတဲ့ရပါပါတယ်အဲ့လူမှုရေးအသေးဆိုတဲ့ရကိုအထူးပဲဆက်ထားတာလည်းမရှိဘူးဥပဒေမှာကျွန်တော်တို့မတ်ပေါ်တင်တဲ့အခါကိုကျွန်တော်လည်းဒီအထူးလည်းမမှုတင်ပါဘူးအဲ့မတ်ပေါ်တင်တဲ့နေရာမှာကျွန်တော်တို့လူမှုရေးအသေးဆိုတဲ့စကားနဲ့ကျွန်တော်တို့ပြန်ပြောခါအဲ့လူမှုရေးအသေးဆိုတဲ့ရကိုဘယ်လိုထိတော့ဆက်တာလဲငါတို့ကစာမကြည့်ဘူးဆိုတော့ကျွန်တော်တော့ရှင်းနေသူရဲ့အထူးပဲဆက်ဖို့ကျန်လို့ကျွန်တော်တို့ပြပါပါအဲ့တော့ဥပဒေတရကိုဒီပေါ်တော့အထူးရဲ့အစိတ်ပိုင်းတစ်ခုမျိုးရှင်းနေသူကအထူးပဲဆက်ထုတ်လိုက်တဲ့အထူးပဲအရာကိုကျွန်တော်တို့ကမှတ်ပုံတွေမလိုဘူးတဲ့အခြေအနေဖြစ်ပါတော့အဲလူမှုရေးကဆိုတာကဘောနော်ဟိုကျွန်တော်တို့ဒီတကယ်တာရင်းလာရင်းလို့နေတဲ့အစင်းအဆက်လောက်ကိုပဲဆိုပြီးညှို့ပြီးဒီလိုဟိုဘောနော်ကောက်ယူဆွတ်ထုတ်ထားတဲ့ပုံစံမျိုးဖြစ်နေတော့ကျွန်တော်တို့ခုလက်ရှိမှာကျွန်တော်တို့မှတ်ပုံတင်လို့မှတ်ပုံတင်လို့ process ကိုတော့ဒီလိုရင်းမှာပဲစောက်ပါတင်တဲ့အချက်ပဲရှိပါသေးတယ်။ရာသီမှတ်ပုံတင်လည်းမကြနိုင်ဘူး။မှတ်ပုံတင်ဟို process ပဲဖြစ်ဖြစ်ကျွန်တော်တို့အာဒီခံရရဖြစ်ပါတယ်ဒါနဲ့ဥမာဥမာဝိုင်းစံကြီးစာကိုင်းနဲ့ကျွန်တော်ကလည်းအခြေအနေမျိုးကိုကျွန်တော်လင်ခံရတာပါ
ဟုတ်ကဲ့ကျွန်တော်တို့လည်းခဏခဏကြားပါလေလွတ်တော်ကော်မတီတွေနဲ့ဆွေးနွေးဖို့ဆိုလို့ရှိရင်မှတ်ပုံတင်မှဖြစ်မယ်ဆိုတဲ့သဘောပေါ့နော်နောက်တစ်ချော့တစ်ဖက်ကဒေသအာဏာပိုင်တွေပေါ့ဆိုလိုတာက ဒီရပ်ဘက်လူမှုဖွဲ့စည်းတွေကတော့ရှိတယ်ဒေသအာဏာပိုင်တွေရဲ့ချိုးပူးပေါင်းဆောင်ရွက်မှုဘိုင်းမှာရောဘယ်လိုရှိပါလဲခင်ဗျဥပမာဆိုမန္တလေးဆိုမန္တလေးတိုင်းအစိုးရကြီးပေါ့
မန္တလေးတိုင်းမန္တလေးဦးစိုးရအနေနဲ့ကတော့အခုဒီဒီရုံးမှုစာပေါ့ဒီရုံးမှုစာနဲ့ကျွန်တော်တားရစီပေါ့ဆိုရပ်ဘက်လူကဒီကအကြောင်းကြားတာပြုရင်အဲ့မှတ်ပုံချင်းရှိတာနောက်အဲ့ဘောက်ပြောမဲ့ဒီကတည်းကဘောက်ပြောမဲ့ဒီကကိုကြီးတယ်ဘောက်ပြောမဲ့အကြောင်းကအဲ့ဒါတွေကိုယ်လုံးကိုတောင်းတယ်လို့ကျွန်တော်တားကြည့်ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့တခြား
ဒါကတော့လွတ်လွတ်လပ်လပ်လှုပ်ရှားလို့မရတဲ့အခြေအနေမျိုးပေါ့ဒါပေမဲ့ကျွန်တော်တို့ဒီအမီမာနဲ့ဒီဟာဒီပေါ့နော်အဲဒီကိစ္စကဥရီနဲ့ဒါလည်းမလျော်ကြမှုလို့ကျွန်တော်တို့ကအဲဒါကိုရှင်းပြပါအဲကျွန်တော်ဘာလို့ကြည့်လို့ပေါ်ပြနေဖြစ်တယ်ကြည့်လို့ပေါ်ပြနေပြီကြည့်လို့ကိုယ်ကလေးရှိရနေရပြီဒီလိုဒီကစားပြည့်တဲ့အဲဒီအစိုးရအဖွဲ့ရှိရနေရတယ်ကျွန်တော်တို့ကတော့ဟိုဘယ်မှာကြည့်လို့ပေါ်ပြနေတာဖြစ်ပြဆက်ဆံမှအဲဘယ်လိုခေါ်မလဲဘာတည်းဒီကောင်းနိုင်လားအခုတော့ကျွန်တော်တို့ဒီအခြေအနေကအလောင်းလူကွာလာတဲ့အခြေအနေမျိုးကိုကျွန်တော်တို့ခံစားရပါတယ်။
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတကယ်ပြောမစို့ CSO တွေပါလဲခုနကပြောလို့ development တော့ဖွံ့ဖြိုးရေးအတွက်လုပ်တဲ့ဖွဲ့စည်းလို့ရှိလို့ပဲဒီ rights ပြောတော့အခွင့်အရေးနဲ့ပတ်သက်လို့ advocacy စီရင်ပြောဆိုပြီးတော့လုပ်ရတဲ့ကိစ္စတွေရှိတယ်။ advocacy ဆိုတကယ်တမ်းပြောရင်လွှတ်တော်လို့အစိုးရနဲ့ထိတွေ့ပြီးတော့လုပ်ရတာ။အဲ့တော့ဘယ်လိုများလုပ်နေကြလဲ advocacy အဖွဲ့တွေက
ကျွန်တော်တို့ကိုယ်နဲ့ကျွန်တော်တို့အခုဒီသဘောဆောင်ပြီးကျွန်တော်လုပ်တာလေအများကြီးကျွန်တော်လုပ်ပါတာဒီကျွန်တော်တို့လက်ရှိမှာဆိုရင်ကျွန်တော်တို့ဟာလာပြီးခဲ့တဲ့လလာဆိုရင်ကျွန်တော်တို့ဒီရခိုင်ပြည်နယ်ဝန်ကြီးကိုတွားပေးတယ်ရခိုင်ပြည်နယ်မှာတောက်ပြီးဒီအမီးတဝိုင်းမှာရှိတယ်ဗောနတန်စင်းမြေကြီးတို့ကြာခဲ့နေတဲ့အခြေအနေတွေဒီတို့ကြာခဲ့နေတဲ့ဆက်ဆက်နေတဲ့အခြေအနေတွေကိုကျွန်တော်တို့တွားပြီးတော့ဆောင်ပြင်ကြတာပါဟာလာကျွန်တော်တို့ဘုမတော့ဘုမကိုယ်ကခါခွေးပေါ့ဘယ်လိုမှကျွန်တော်တို့ဘုမတော့ဘုမကိုယ်ကခါခွေးနဲ့အဲ့အဲ့ကနိုင်ငံသားတွေတာဝန်ရတယ်ဘာလို့ဘုံကိုချင်းချင်းချင်းအဲ့မှာကျွန်တော်တို့ပြည်ဝဆောင်ပြီးပြင်ကြတယ်အဲ့ဒီမှာကျွန်တော်တို့ပြည်ဝဆောင်ပြီးပြင်ရပြီးပြန်လာတဲ့ပြီးတော့စိတ်မပြားခင်မှာပဲကျွန်တော်တို့အဖွဲ့အစည်းဝင်တယောက်ဘူးပေါ့နော်ဒီနေရာတို့ရရဲ့အစီအစဉ်ဆုံးဖြတ်ချက်အရာဆိုပြီးတော့ကျွန်တော်တို့ပုံမှန်68ကာကြီးပေါ့ဆက်တူမှုတွေပုံမှန်68ကာကြီးရဲ့အမှုတွေခံထားရပါတယ်ဒါနဲ့ကျွန်တော်တို့ပေါ်လို့နိုင်ငံသားတွေကတော့တော်တော်ကြီးနိုင်ငံသားတွေအော်ဖြူတယ်ဒီလားဖြစ်တဲ့ကျွန်တော်တို့ဒီရုပ်သက်မှုဆိုစီးရီးတွေကဘယ်လိုမျိုးလဲဝင်ယူသူတွေစောင့်ရှောက်တဲ့အလုပ်ကြီးကိုပေါ်တော့သူတို့ကဥပဒေကြီးကတာဝန်ပေးရထားတာကလုံးလုံးနဲ့နဲ့ရုပ်ရှင်များနဲ့လူမျိုးပေါ်တော့သူတို့ကဥပဒေအောက်မှာရှိတဲ့ဥပဒေကြီးကနေပြီးတော့ကျော်လွန်ပြီးတော့ပေါ်တော့ကျွန်တော်တို့ကိုဒီပေါ်တော့ခန္ဓာအရေးကြီးဆိုင်မှုကလက်ရှိမှာလည်းတော့ရေးဆိုင်တဲ့အခြေအနေတွေပါ
ဟုတ်ကဲ့ကိုရဲတဲ့ဦးလေးလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်တခြားပင်တိုင်းဆွေးနွေးမဲ့သူတွေခေါ်ပါဦးမယ်အမတ်တေစာရှင်လက်ရဖုန်းခေါ်လို့မရသေးပါဘူးကျွန်တော်ကိုကျော်တင်အောင်ဖိတ်ခေါ်ချင်ပါတယ်ကိုကျော်တင်အောင်ကတော့ဒီ KIA ပြည်နယ်ခြေပြူတော့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေရဆိုတော့ခုနကကိုရဲတဲ့ဦးကတော့ဆွေးနွေးထားပါတယ်သူတို့ကြုံရတဲ့ခက်ခဲတွေပြဿနာတွေအဲ့တော့ကိုကျော်တင်အောင်ရဲ့အတွေ့အကြုံလည်းသိချင်ပါတယ်ဒီလက်ရှိလုပ်တဲ့လူမှုရေးကွန်ရီးရေးလုပ်ငန်းတွေပေါ့နော်ဒီလူမှုခြေပြူလုပ်ငန်းတွေမှာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်မှုဘယ်လောက်ထိရပါလဲ
ဟုတ်ကဲ့ကျွန်တော်ဒီနေ့မှာကတော့2019မေလလောက်မှာစတင်ပြီးတော့မှာကိုဆက်ကြည့်တယ်ကွန်ပျူတာရိုက်ရမယ်ဆိုတော့ဒေတာဒရမ်ကစတင်လို့ထွက်လာတယ်ပေါ့လေကျွန်တော်2014ခုနှစ်ဘင်ဖော်မပုံကျင်ဥပဒေရအရပွန်ဖော်စီဒီ CSOCDO တွေကမပုံကျင်လို့ကတင်မတင်လို့ကလွတ်လပ်စွာလွတ်ပိုင်ခွင့်ရှိတယ်ဆိုတာမျိုးကိုလက်ရှိကျွန်တော်တို့ဒီနေ့အစိုးရကမသိပါဘူးခင်ဗျဒီမှာပုံတင်ခါချင်းမရှိတော့ပေါ့တွေကိုမတရားသိလို့တော့မဟုတ်ဘူးတတ်မှတ်တဲ့ပုံစံမျိုးတွေရှိလာတယ်အဲ့ဒီတော့ကြမလို့အဲ့ဒီပေါ့စီတွေလှုပ်ရှားမှုတွေကိုထိန်းချုပ်လို့တဲ့အမိသားမျိုးနဲ့လောက်ကောင်ဆောင်ရွက်မှတွေကိုဆဲချုပ်တင်ကုတူမင်းဆိုတာမျိုးနဲ့စလာရတာနေအခု2018အခုလား2018မှာကြတော့ဖက်ပေါင်း fresh နားချက်လောက်ရှိသွားမယ်ပေါ့နော်ဆဲချက်ပဲထုတ်ထားလို့ဆိုပေမဲ့တတ်မှတ်ချက်တွေကတော်တော်များသားတို့ရက်ကလည်းအဲ့ဘာရဖြစ်လာတာတကယ်တော့မလို့လက်ရှိဒီမိုကရေစီဆိုတာလက်ထက်မှာပဲအရက်ဖက်ဖွဲ့စည်းတွေအကောင်းဖြစ်လို့တယ်လို့ဘလောက်ပဲပြောနေတည်းစီအရက်ဖက်ဖွဲ့စည်းတွေလောက်ကန်ဆောင်ရွက်မှုတွေတော့ဒါကန်ဆက်လာတဲ့အနေထားမျိုးကိုကျွန်တော်တို့ရင်ဆိုင်ကြုံတွေ့နေရပါတယ်တကယ်ဟိုအားကောင်းအောင်ပံ့ပိုးမှုဆိုတာအရက်ဖက်ဖွဲ့စည်းတွေလောက်ကန်ဆောင်ရွက်မှုကိုများစွာခက်ခဲစေအောင်လို့ကိုတကယ်ခါနာဒီပင်လန်းလေးရပင်လန်းလေးကိုပါစပင်လဲဆိုရကွန်ပျူတာရယူမှတာလေပါမှတာလေဟိုတယ်ခန်းလေးငားရမယ်ကွန်ပျူတာလေးဒီဘာသာရေးဆရာတာမိုင်းဆရာအောက်ဦးလေးမှာကိုနိုင်ငံရေးစီးပွားတွေမလုပ်ရဘူးဆိုတာကိုလည်း တရားဝင်ထုတ်ပြန်ထားတာဖြစ်တဲ့အတွက်ကြောင့်မို့ဒီတိုင်းရမ်းနေဓာတ်ချက်ပေါ်မှာမလိုက်နိုင်ဒီဆိုင်ဝင်တွေကအရေးကြီးရမယ်ဆိုပြီးတော့မှထုတ်ပြန်ထားတဲ့အတွက်ကြောင့်မို့လို့အခုဆိုရင်ဒါဒီကဖက်ဖွဲ့စည်းတွေကသမားဖက်ခဲတွေလောက်ကန်ဆောင်ရဖို့အတွက်
ဟုတ်ကဲ့တကယ်ပြောမဆိုတော့မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံကရှိပါတယ်2008ဖွဲ့စည်းပုံကတချို့ဝေဖန်နေပေမဲ့တချို့လွတ်လပ်ခွင့်နေနောက်တစ်ခါ CSO နဲ့ပတ်သက်လို့လှုပ်ရှားခွင့်နေလည်းရှိပါတယ်နောက်တစ်ဖက်မှာပြည်အောင်စုအစိုးရဆိုတာလည်းရှိတော့ဒေသနာအစိုးရကသီးခြားညွှန်ကြားချက်တွေနဲ့ထုတ်တာကိုပြည်အောင်စုအစိုးရဘက်ကတိုင်ကြားတာမျိုးတွေပါတယ်ရောကိုကျော်ထောင်တို့ဘက်ကလှုပ်တာမရှိဘူးလား
ကျွန်တော်တို့လှုပ်ပါတယ်ခင်ဗျာလက်ရှိနိုင်ငံသားခွင့်ရေးတရားရကျွန်တော်တို့အခိုင်အဆင့်မှာဒီလိုပါပြင်းပြင်းထန်ထန်ခွင့်လို့ရှိတယ်။ရေးစုစီဥပဒေမှာတောင်မှဒီလို48လအကြီးတန်းတောင်းကြပြီးတော့မှကျွန်တော်တို့လည်းမပါဘဲငင်းကအစုဝေးစီကလုံးနဲ့တွင်ရှိတယ်ဆိုတော့လက်ရှိဒီတဲ့ဥပဒေတွေကိုချုံလွန်နေတော့ဒီတန်ထရာဥပဒေဖြစ်တဲ့အတွက်တောင်းမလို့ကိုဒီ15ရက်ဒီပြင်ပြီးတော့မှဒီနယ်ဆိုရကွန်ပျူတာပါမှာလောရမယ်ဆိုတာဒီကိုဖြေလျှော့ပေးဖို့တောင်းဆိုထားပြီးနဲ့လက်ရှိကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေကဒီနယ်ဆိုရကတလားတော်ပါဒီပြေဆုံးခွင့်မပေးပါသေးဘူး NGO ဒီကိုတော့ဒီလာစက်နေရနေမှာအခုဘာလဲစက်နေနေမှာပြေဆုံးခွင့်ပေးတယ်ဆိုပေမဲ့လည်းဒါဒီကိုဖြေလျှော့ပေးမှုမရှိတဲ့နဲ့ဒါဒီကိုပဲလိုက်လာရမယ်ဒါပြင်အဖွဲ့တွေကိုနိုင်ငံရေးနဲ့မဆက်သက်ပါဘူးဆိုတော့လက်မှတ်တွေကိုမြို့နယ်အထူးသဖြင့်ဦးစီးဌာနကလက်မှတ်ထုတ်ခိုင်းတာတွေကဖြစ်လာပါတယ်
နိုင်ငံရေးနဲ့မပတ်သက်အောင်ဆိုတော့ဘယ်လိုမျိုးနိုင်ငံရေးနဲ့မပတ်သက်တာနိုင်ငံရေးနဲ့မပတ်သက်အောင်ဆိုတော့ပြန်မေးကုန်မထုတ်ဘူးလားဘယ်လိုနိုင်ငံရေးနဲ့မပတ်သက်ရလဲပြောမယ်ဆိုရင်တော့ဒီလူမျိုးလုပ်ငန်းလုပ်နေရတယ်နိုင်ငံရေးလုပ်တာပါပဲ
ဟုတ်ကဲ့မေးကုန်ထုတ်ပြီမဲ့လဲဒါကအထူးသဖြင့်ဦးစီးဌာနကတော့ဒီနယ်ဆိုရဖွဲ့ရဲ့ဒီလိုမျိုးကြာချင်ရထုတ်ပြန်ထားတဲ့ပုံပါပဲသူတို့ကနေလုတ်ကိုဆောင်ရရတယ်အဲ့ဒီကြောင့်မို့လို့ဒါဒီကိုခုခုချက်ပေးရမယ်ဆိုရင်တော့နိုင်ငံရေးနဲ့မပတ်သက်ပါဘူးဆိုတော့ဟိုတပ်ခံဟိုစလက်မထူးပေးမှုတွေကိုသူကတောင်းဆိုတာဖြစ်တဲ့အတွက်ခုအဖွဲ့တွေကတော့ဒါဒီကိုမလုပ်တော့ဘဲနဲ့ရပ်ခိုင်းလိုက်တယ
်
တကယ်တမယ်ခွင့်ရေးဘိုင်းဆိုင်ရာမျိုးသမီးခွင့်ရေးဘိုင်းဆိုင်ရာလုတ်လဲနိုင်ငံရေးဘောလို့အရက်တက်တရားနားလို့ပြင်မဲ့သူတွေကတော့ဒီအပေါ်မှာနားလည်ခွင့်ပြုခြင်းမရှိပါဘူးခင်ဗျ
ဟုတ်ကဲ့ခုနကနိုင်ငံရေးနဲ့မပတ်သက်အောင်ဆိုလက်မထိုးခိုင်းတာပြည်내အစိုးရလားပြည်ထရေးရလားဘယ်ရလဲခင်ဗျာ
ဒီကြေးရောက်ကထိုးဆိုတော့ညာလဲသူတို့ကတော့ဒီ2018ဩဂုတ်လ28ရက်နေ့ဒီလေသူရဖက်အစည်းအဝေးညွန်ကြားချက်နဲ့ဟိုဒီတန်တရာညွန်ကြားချက်ရဆိုပြီးတော့မှဒါသူတို့ကနေပြီးတော့မှအခုအဲ့ဒီအဖွဲ့အစည်းတွေကရော NGO ရောကိုအခုလက်ရှိအဲ့ဒီပုံစံနဲ့ကိုက်တယ်လို့ဆောင်းနေတာလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော
်ဒီဒီဟိုတယ်ဒီဟိုကာရိုက်ခမဒီကတော့ဘလုံးမကိုဒီဟိုကွန်မရှင်မပါရင်ငါရဲမှုတွေမရှိတော့တဲ့အတွက်ကြောင့်မို့လို့ကိုလက်ရှိဒီလက်တွဲမှာဆိုရင်တော့လုတ်ကင်ရတဲ့အနေထားတော်တော်လေးကိုခက်ခဲဖြစ်ကုန်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်ထင်အောင်ကြီးလီလိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာကိုရဲသိန်းဦးလည်းလီလိုင်းပေါ်မှာခဏနေပြောပါအောင်ကျွန်တော်မတ်တေသာရှင်လက်ကြီးလီလိုင်းပေါ်ရောက်နေလို့ပါမတ်တေသာရှင်လက်ကြီးကလည်းလမ်းပေါ်မှာဖြစ်နေတော့ကျွန်တော်အားနာပါတယ်မတ်တေသာရှင်လက်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တေသာခုနကပြောသွားကြတဲ့အထက်မှာ NGO တွေကြုံရတဲ့အခက်အခဲအဓိကတော့ CSU တွေပြဿနာမှတ်ပုံတင်မရှိလို့အာဏာပိုင်တွေနဲ့ဆက်ဆံရေးအခက်အခဲတွေကြုံနေရတယ်ဆိုတာသူတို့အလေးထားပြီးပြောသွားတယ်မတ်တေသာရှင်လက်ကြီးအနေနဲ့လည်းအခုဒီ ACDC ဒီမှာလုပ်နေရဆိုတော့လက်ရှိကြုံနေရတဲ့ CSU တွေအခက်အခဲဆိုရင်ဘာပြောမလဲခင်ဗျအ
ဲတော့ဒီမှာပုံတင်နေစားအလီလောက်ခရေကဒီရက်သက်ဖွဲ့စည်းတွေကဒီ voluntary ကိုတော့မဖြစ်မနေအမှတ်ပုံတင်မှာမဟုတ်ဘူးတင်လဲရတဲ့ program တွေကဥပဒေထိကြောင်းနေထားတာဆိုတော့တို့လည်းဒီပေါ်မှာတော့အရင်ကိုကြိုးစားခဲ့တယ်အဲတော့ရက်သက်ဖွဲ့စည်းအောက်ခြေအင်းမှာဒီမှတ်ပုံတင်တဲ့ကိစ္စဒီ you know ဆိုခက်ခဲဖြစ်ခဲ့ပေါ့နော်အခုလဲဒါမတင်လဲရတယ်ဆိုတော့မတင်ကြအောင်ဒါပေမဲ့နောက်ပိုင်းမှာတော့ဘာဖြစ်လာလဲဆိုတော့ဒီနှစ်ပိုင်းအတွက်ကိုပဲဒီမှတ်ပုံတင်မရှိရင်အရာမတွန်းဘူးပေါ့နော်ဒီဖွဲ့စည်းအတိမမကြည့်တဲ့ program မျိုးဒီအနာဘာညီဘက် program လုပ်လာရရှိအခုကတော့တို့ဆက်နေတာပြောရမယ်ဆိုတော့ဒီခုနှစ်မှာဒီမှာလက်တော်ကိုအရင်ကလိုပဲပေါ့နော်တို့အခုရေပို့သားပြုပြီးတော့ဒီဥပဒေပြင်ဆင်ရေးအတွက်တို့ကပရင့်တောင်းနေပရင့်တောင်းတဲ့အခါမှာဒီလက်တော်ကမပုံတင်ရှိတာမပုံတင်ရှိတဲ့အခွင့်အရေးကိုပဲဝင်ခွင့်ပေးမယ်အတွက်ပုံစံမျိုးပေါ့နော်ဒါမျိုးစကားပြောလာတယ်အဲဒါကတော့လေကိုကြီးကအခွင့်အရေးဒီမပုံရှိတဲ့အခွင့်အရေးမပုံတင်လို့တင်ပေးလိုက်တယ်တချို့တွေကမရှိဘူးမရှိတဲ့အခွင့်အရေးကတို့မရတဲ့ပုံစံမျိုးပြောလာတာလို့ပြောရတယ်ဒါပေမဲ့ဒီနေ့အတိအမှန်တော့မပုံတင်အရေးကြီးတယ် ချိုးရတာပါအဲ့လေပြောရဲဆိုရင်လည်းမပုံနေမရှိရတာပွဲအဖိတ်မဆိုင်အောင်ဆိုတာမျိုးပေါ့နော်ဒီအဆက်ဆက်မလုပ်ကြအောင်ဒါမျိုးတွေကဘာဖြစ်လာလဲဆိုတော့ဒီအဖွဲ့အစည်းတွေကမပုံတင်ကိုတင်ရမယ်ဆိုတဲ့ပုံစံမျိုးပေါ်ပေါက်လာတယ်ဒါပြင်ဒီကဝင်ချက်ဆိုပြောရင်ဒီဝင်ကြီးတုတ်တယ်ပေါ့နော်ဝင်ကြီးတုတ်တယ်ကဒီအဖွဲ့အစည်းပေါ်မှာနားလည်ဝင်စောလို့ရအောင်ရတယ်။ဒီကအဖွဲ့အစည်းကိုပြိုင်ဘက်တွေလိုမျိုးနောက်ချင်းချောက်တဲ့အနေတွေလိုမျိုးမြင်နေရ။ဥပမာပြောရရင်ဒီတရားပြည်ဝင်ကြီးတုံမှာဆိုရင်ဒါတိမတတဲ့ကဒီကအဖွဲ့အစည်းနဲ့ဒါပြဿနာရှိခဲ့တယ်ပေါ့နော်။ဒီ15ရက်တာကြိုပြီးတော့အတောင်ကြရမယ်။ဘယ်အဖွဲ့အစည်းကိုအသေးစိတ်ကိုသိရမှာပေါ့နော်။ဒီဒီအဖွဲ့အစည်းမှာဘယ်လောက်ဝင်ကုန်တော့လဲဆိုတာသွားအဲ့လိုမျိုးတွေကိုသူတို့သင်ခိုင်းတယ်ဆိုတော့ဒါကဒီခေါ်တော့ဒါလွတ်လပ်သွားလို့ရှားနေကြတဲ့အရက်ကအဖွဲ့အစည်းကအောက်ခင်မှာတကယ်ဝက်ခဲတွေသွားစီပါတယ်အဲနောက်နာမည်တင်တာမျိုးတွေနဲ့ကျိုးနေစနစ်ကိုပြန်ပြီးအသက်သွင်းနေတယ်မှာဟိုပုံမျိုးတစ်ခဲတည်းအခြေအနေတွေအတုံးပုံနေတယ်ဒီညချတဲ့တင်ကိုဆောင်းလို့ရတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့တစ်ဖက်မှာမှတ်ပုံတည်ရေးတွေမြန်မြန်ဆန်ဆန်ဖြစ်လာဖို့ကိုကြိုးစားလို့မရနိုင်ဘူးလား
မတော်ကင်နာကတော့လက်ရှိမှာအခုမှပြောရင်တော့ကိုယ်ပိုင်ဖွဲ့စည်းဆိုရင်တော့ကတော့ဝန်ကြီးဌာနရဲ့ထောက်ခံစာယူရတယ်။အဲဝန်ကြီးဌာနပဲဝန်ကြီးဌာနလည်းကြောင်းဒီကိန်းဝန်ကြီးဌာနဖြစ်ပါတယ်။ကျွန်တော်တို့ဖွဲ့လုပ်တဲ့လုပ်ငန်းနဲ့ဆက်စပ်တဲ့ဝန်ကြီးဌာနဒီကိန်းဝန်ကြီးဌာနအဲ့တော့ဒီကိန်းဝန်ကြီးဌာနရဲ့ဟိုအားနည်းချက်ကိုထောက်ပြနေတဲ့အဖွဲ့အစည်းကိုဒီကိန်းဝန်ကြီးဌာနထောက်ခံတက်ပေးပါမလား။ဒါတော့ရဲ့သို့ရင်ကျတော့ဆိုတော့ဒါကလည်းနှစ်စဉ်နှစ်တိုင်းဒီကိန်းဝန်ကြီးဌာနကိုကျွန်တော်ရဲ့လုပ်ငန်းစဉ်တွေကိုတင်ပြရတယ်၊ဘတ်ဂျက်တွေကိုတင်ပြရတယ်။တင်ပြတာဟုတ်ပါပြီ။ကျွန်တော်ရဲ့လုံခြုံရေးကိုဘယ်လောက်ရှိဒီအဖွဲ့အစည်းရဲ့လုံခြုံဒီကြောက်စီလုံးကြောင့်ဘယ်တော့ဖြစ်ကားကိုတိုင်နိုင်မယ်ဒါရီကမတည်ကြဘူးအဲ့တော့ကျမတို့ကမတင်ဖို့ရွေးချယ်ရတယ်ပေါ့နော်တင်ရင်လည်းကျမတို့ရမယ်လို့လုံးဝမတင်ပါဘူးဘာလို့လဲဆိုတော့ပြည်ရေးဝန်ကြီးဌာနအားနည်းချက်တွေနဲ့အဲ့တော့ဝေဖန်ထောက်ပြနေတဲ့အဖွဲ့ဖြစ်တဲ့ကြောင့်ပြည်ရေးဝန်ကြီးကထောက်ခံချက်ပေးဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ဒီလိုအဖွဲ့ကြီးတွေကလူခွင့်အဖွဲ့ကြီးလားအဓိကဖြစ်တယ်ဒါအဲ့ဒီအဖွဲ့ကြီးတွေဒီလိုအဖွဲ့ကြီးအဖွဲ့ကြီးလားအဓိကဖြစ်တယ်ဟုတ်ပြီလား
ဟုတ်ကဲ့ခင်ဗျမတ်တေသာရှင်လေးကြီးကျေးဇူးပါခင်ဗျကျွန်တော်တို့ရှင်တူရောက်နေလို့ဖိတ်ခေါ်ပြရစီကိုတန်းစင်နဲ့ကိုတန်းစီကတော့ဇာနီမြမအဖွဲ့ရပါကိုတန်းစင်အခုဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းလို့ရပါတယ်ကိုတန်းစင်ကြားပါလားကိုတန်းစင်ကြားပါလားကိုတန်းစင
်
ဟုတ်ကဲ့ကိုတန်းစင်ပြောပါခင်ဗျဆွေးနွေးလို့ရပါပြီဟုတ်ကဲ့ဟုတ်ကဲ့ကိုတန်းစင်ကြားပါပြီဟုတ
်ကဲ့ကျွန်တော်မင်းကျင်တာလေဟိုသိကျင်တာလေတခုက
ဟုတ်ကဲ့
အဲ့ဒါတော့ပုံတိုင်းပေါ့ရန်ကုန်တိုင်းကျွန်တော်တို့ဒီရပ်ဘက်အဖွဲ့ကြီးတွေနဲ့ဆိုင်တဲ့ကျွန်တော်တို့ဝင်ကြီးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့
ဝင်ကြီးကိုကျွန်တော်တင်ပြဖို့ပါတယ်ရပ်ဘက်အဖွဲ့ကြီးတွေကိုအစိုးရအဖွဲ့တွေတက်လာတဲ့နောက်ပိုင်းမှာဒီနေ့တစ်ချိန်တောင်မှပုံမှန်မတွေ့ပါဘူးဒီနေ့တစ်ချိန်တောင်မတွေ့တဲ့အခါကျတော့ကျွန်တော်တို့ကတွေ့ကြုံမှုကိစ္စကိုတင်ပြပါတယ်ပြီးတော့ကျွန်တော်တို့ရပ်ဘက်အဖွဲ့ကြီးတွေရဲ့မှတ်ပုံတွေသိရင်ဟာဒါကြရဒီဥဒေဥဒိဌာနမှာအတိအကျရှိပါတယ်ကျွန်တော်တို့ဒီနေ့တခါလဲကျွန်တော်တို့အတင်းပွင့်တဲ့ပတ်သက်ပြီးကျွန်တော်တို့ဖြစ်တဲ့အစီအစဉ်များကိုတင်ရပါဒါပေမဲ့တွေ့တိမှုဒါအားနေတဲ့ကကြတော့အကျိုးရကိုကျွန်တော်တို့ကအသေးစီးရနေပြီးတော့ဒီနေ့ဖြစ်နေတဲ့လူမျိုးရေးအခြေအနေစီးပွားရေးအခြေအနေနိုင်ငံရေးအခြေအနေတင်ပြဖို့အလိုအခွင့်အရေးလဲပါတာကိုတွေ့ရပါအဲ့ဒါလေးပ
ါဟုတ်ကဲ့ခင်ဗျကျွန်တော်မတ်တစ္ဆာကိုပဲပြန်မေးချင်ပါတယ်မတ်တစ္ဆာအခုတကယ်တမ်းပြောမယ်ဆိုရင်ဒီမိုကရေစီအတွင်ကူးပြောင်းရေးမှာဒီရပ်ဘက်လူမှုဖွဲ့စည်းတွေရဲ့အားကောင်းခိုင်မာမှုဟာဒီမိုကရေစီတကယ်ဖွံ့ဖြိုးဖို့အတွက်အဓိကအကြောင်းရင်းတစ်ခုလည်းပါဖြစ်ပါတယ်အဲ့တော့လက်ရှိအစိုးရအနေနဲ့ဒီ CSU တွေဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိဆောင်ရွက်နေရလို့ထင်ပါလဲဘယ်လောက်ထိဆောင်ရွက်နေရလို့မြင်ပါလဲအာ
တော့အခုနောက်ပိုင်းတုံ့တက်လာရင်ဒီလိုအားလုံးကနေနေကြလားကြောက်တာသွင်းပေါ်ရတယ်အများကြီးအဲကြောက်ရက်ဖောက်အချင်းချင်းလိုက်ဆွေးနွေးကြတယ်ပေါ့နော်ဒီပြိုင်ဘက်တွေလိုမျိုးနောက်မလို့အတော်ဦးဒါပြည်သူတိုင်းရိုက်အဲချိတ်ဆက်တဲ့အစိုးရအနေနဲ့ပြည်သူကြီးအတိုင်းဒီမန်ဒိတ်လို့ပြောတဲ့ဒါမဲဆန္ဒရရှိထားတဲ့ legitimacy ဒီအဲဒါမျိုးရရှိထားတဲ့အတော်အစိုးရတိုင်းရိုက်ပေါ့ဆိုတော့ရက်ဖောက်ဖွဲ့စည်းမလို့အတော်ဦးဆိုတာမျိုးတော့ပြောလာတာစဉ်းစားနေကြတာတော့တွေးရတဲ့သဘောဖြစ်နေတယ်ဆိုတော့ရက်ဖောက်ဖွဲ့စည်းကသွားလို့ဒါပြည်သူတွေကပြည်သူအဖွဲ့အစည်းဖြစ်တယ်ပြည်သူတွေပဲဖြစ်ပါတယ်အဲ့တော့ဒါကတီးတဲ့အခြားသောအဖွဲ့အစည်းမဟုတ်ဘူးပြည်သူတွေကပြည်သူအဖွဲ့အစည်းတက်တာမို့ကျွန်တော်တို့ဒီပြည်သူအဖွဲ့အစည်းလေးတွေရဲ့အာဒီရှိမှုနဲ့နောက်ပြည်သူအတန်အောင်နားထောင်ခြင်းလဲဆိုရင်တကယ်ရပ်အဖွဲ့အစည်းတွေကပြည်သူတွေကတက်ကြွလှူရှားတဲ့တက်ကြွပြည်သူတွေဖြစ်တယ်သူတို့ရဲ့အတန်အောင်နားထောင်လာအရင်ဒီအိုးအောက်ခြေတီးစဉ်းစားမလိုပဲနဲ့တိုင်းရိုက်ဟိုနားထောင်လို့ရတဲ့အခြေအနေအများကြီးရှိတယ်ဒါကိုအာကျွန်တော်တို့အဲ့ဒီပတ်ပေါ်တော့တမမြင်လာတော့ဒီသူတို့လည်းပါတီအနေနဲ့အဲဒါနိုင်ငံတကာဝင်ဆက်ကိုစူးစမ်းနေကြတဲ့အချိန်မှာဒီအရက်အဖွဲ့ကြီးတက်ပေါ်အာယုံမလိုက်မနဲ့နိုင်ဘူးလို့ကျွန်တော်မြင်ရတယ်။အော်ဒီဘက်အဖွဲ့ကြီးအစံမျိုးတီးကြမှာထောင်ရတဲ့အခြေအနေတွေသူတို့မလုံနိုင်ဘူး။အော်ဒီ process ကိုအခြေခံတဲ့အာပြည်သူတွေကို consultation အောင်မှတိကျမလုပ်နိုင်တဲ့အခါမှာအရက်အဖွဲ့ကြီးရဲ့အခက်အခဲကစဉ်းစားဖို့ကျွန်တော်ဝေးရေပေါ့နော်။
ဟုတ်ကဲ့ခင်�ျာကျွန်တော်ကိုရက်သိဦးမေးချင်ပါတယ်ခင်ဗျာကိုရက်သိဦးခုနပြောမယ်ဆိုရင်အရပ်ပတ်လူမှုဖွဲ့စည်းတွေကဟိုးအရင်ဒီဖိနှိပ်ခံရတဲ့ချုပ်ချက်ခံရတဲ့အစိုးရလက်ထက်ထဲမှာတွေကရောက်အောင်လုပ်ခဲ့ကြတာပဲလीအခုတချို့အခက်ခဲတွေခုနပြောတယ်မြင်နေရတယ်အဲ့တော့ဒီအခြေအနေတွေကိုကြော်ပြီးတော့ကရက်ပတ်ဖွဲ့စည်းတွေဖွံ့ဖြိုးအားကောင်းအောင်လုပ်နိုင်မဲ့အခြေအနေရောရှိလားအခုအစိုးရလက်ထက်မှာ
ဒီကောင်လုံးဝအခြေအနေရှိလားဆိုတော့အဲ့တော့ကျွန်တော်တို့ကအခုအားတော့ကျွန်တော်တို့အလှည့်အပြောင်းပေါ့နော်အလှည့်အပြောင်းပါပါလို့ဆိုတော့ပေါ့နော်သူ့ဆုံးဆွေးနွေးတဲ့လမ်းကြောင်းကိုကျွန်တော်တို့သွားတာအရင်ကလောက်တာတော့သူ့ဆုံးဆွေးနွေးခြင်းမရှိတော့ကျွန်တော်တို့ကအရင်ကလူကိုအကြည့်ပြီးတော့ကျွန်တော်ကလက်တယ်အရင်ကလောက်တဲ့ပုံစံကကျွန်တော်တို့ကအော်ပြောတာပေါ့နော်အော်ပြောတယ်ဝင်းလို့ပြောတယ်ဟောက်ခောက်တယ်အဲ့လိုလုပ်တယ်အဲ့တော့အခုကသူ့ဆုံးဆွေးနွေးပြီးတော့ပြောနေတဲ့လမ်းကြောင်းကလည်းပြန်လက်မပြန်ဆုတ်တာပေါ့ဒီမှာကျွန်တော်ညင်တာကျောက်ထုတ်သွားတယ်။ကျောက်ထုတ်သွားပြီးတော့ခေတ္တကအခုဒီမှာပုံနေစီမားတာရောကသူတဲ့ဟာမျိုးကြီးဖြစ်တယ်။ဒါဖြစ်တဲ့အခါမှာတပြင်းတန်းဆက်လို့ဒီမှာလည်းပြင်းတဲ့တစ်ခုတစ်ခုမတူကြဘူး။အဲ့တော့ကျွန်တော်တို့ဆိုလည်းပဲဒါပြင်းတန်းတစ်ခုလည်းမပါဘူးဆက်ပြီးဆက်တာတော့မမနေတဲ့ဆိုလည်းလူမျိုးရင်းကြီးကရှိမှမရှိဘူး။နော်။လူမျိုးရင်းကြီးကတော့ဘုံကြီးရောက်တာပဲအကုန်လုံးကင်သွားတော့မနေတဲ့အခြေအနေ။တခြားပြည်နယ်မှာတော့တော့ဘုံကြီးလူမျိုးရင်းကြီးရှိတော့မနေတဲ့မှာဆိုရင်အဲ့လိုဟိုဆောင်ကြည့်တို့ဘာလို့ပေါ်တော့ပါတဲ့အဖွဲ့တွေဆိုရင်ဟိုနာမည်ပြင်ပြီးတော့တိုင်းအတွင်းမှာမှတ်ပုံတင်တာပဲဒါပေမဲ့အဲနာမည်ပြောင်းခိုင်းတာကိုနာမည်ပြောင်းပြီးတော့ပြင်ပေးပါဆိုအဲ့ဒါမျိုးကြီးရင်ခံရတယ်ဘာလို့လဲဆိုတော့ဟိုအဲ့ဒီဆောင်ကြည့်ပေါ်ပါရင်ဒါသူကပေါ်တော့အစိုးရခန္ဓာကြီးအစိုးရလုပ်ငန်းကြီးဝန်ဆောင်ဖက်တယ်အဲဆိုတော့အဲဒီလိုဟိုမျိုးကသူကအဲ့ဒီကောက်ပြီးတော့
နော်
ဒီအပြည့်အစုံနာမည်ကြီးပါပြင်လို့ရှိပါတော့ဒီနာမည်ပြင်ပေးမှဒီလိုဥပပုံတွေထုတ်ပေးမှာလေအဲ့ဒီကျွန်တော်တို့ဘာလို့ဒီကျွန်တော်တို့ကတော့ခုလိုလက်ရှိမှာတော့ရပ်တည်တယ်ပေါ့နော်ရပ်တည်လို့ဆိုရင်ရပ်တော့တော့ရပ်တည်ပြီးတော့လုပ်နေကြတယ်ဒါပေမဲ့ဒီသူ့ဆိုကျွန်တော်တို့ဒါဆေးချက်တယ်လို့ကျွန်တော်တို့ကအယူအဆကတော့ရပ်တည်ချက်ကလာဆက်ပါတော့ဒီတော
့ဟုတ်ကဲ့ကျွန်တော်စက္ကန့်လောက်ပဲချိန်ရတော့လေခင်ဗျာ
ဒီကတော့ဒီလိုစီအောင်လို့အနည်းငယ်တောင်းကလုပ်နေရပြီးတော့မှဆက်မယ်ဥပဒေပေါ်မှာဆက်ဆက်ရှိကြပြီးပေါ့နော်ဆွဲလာတယ်ဆိုတော့ပေါ့နော်ပြာပြီးတော့ဒါရှိလာတယ်လို့ကျွန်တော်တို့အဲ့လိုတုံးတ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပေါဝန်ဆွေးနွေးပေးတဲ့ကိုရဲသိန်းဦးကိုကျော်ထင်အောင်မတ်တင်စာရှင်လက်ရည်နဲ့တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပ
ါဆောက်ရတဲ့မဆူမနဲ့အတူကိုသားညို့ဦးစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမတ်တင်ထိုက်ကပြောပြပေးပါဦးရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းကြုတ်ရက်ဆက်တဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွတ်ဆွဲခြင်းနဲ့မြန်မာစစ်တပ်ထိတ်တန့်ရရှိခြင်း၅ဦးကိုဩစတြေးလျကဒီကနေ့အင်ကာနေ့မှာခီးသွွာလာခွင့်နဲ့ဗန်နိုင်းဆန်ရဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်စိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးတို့ကိုဒဏ်ခတ်ပိတ်ဆို့မှုချမှတ်ကြောင်းထုတ်ပြန်လိုက်တာပါ။ပြစ်ဒဏ်ခတ်ခံရတဲ့ပုဂ္ဂိုလ်တွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆက်နွယ်မှုလုပ်တဲ့ကုမ္ပဏီတွေကိုဒေါ်လာ1,300,000ဒဏ်ကြေးဆောင်ရမှာဖြစ်တယ်လို့လူပုဂ္ဂိုလ်တွေအနေနဲ့တော့ထောင်ဒဏ်ဆနစ်ချခံရမယ်လို့လည်းဖော်ပြထားပါတယ်ရှင်။အမေရိကန်ချေဆိုင် sorry တင်ထောင်ဂျမဲခါရှိုဂီကိုတပ်ဖြတ်မှုကကြိုတင်ကြံစီမှုဖြစ်ပြီးဒီကိစ္စအတွက်ညွန်ကြားစစ်ခိုင်းသူအပါအဝင်တာဝန်ရှိသူအလုံးကိုအပြစ်ပေးအရေးယူရမှာဖြစ်တယ်လို့တူရကီသမ္မတရစ်စစ်ထေရဲ့အာရူဝန်ကဒီကနေ့အင်္ဂါနေ့မှာပြောဆိုသွားပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့က sorry ကောင်စစ်ဝင်ရုံးကိုကာရှိုဂီမတော်ခင်တရက်ကဆလို့ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုသမ္မတအာရူဝန်ကဒီကနေ့လွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ တရိန်ချင်းချုပ်ကမတင်ထိုက်ကြညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံမှနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 13.33 လိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ51 kHz 9809နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနှံလောပ
ါThis program has come to you from the Voice of America, Washington.